Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VO American Fan ကနေ2024ခုနှစ်မတ်လ5ရက်အင်္ဂါညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 Washington DC မြို့တော်ကနေတက်ရိုက်စလွှင့်နေပါပြီ။ line number 192532အပြင် VO ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းလေးကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းလေးကတော့အစ္စရေးလုံခြုံရေးအတွက်အမေရိကန်ဒုသမ္မတကထပ်လောင်းကတိပြုလိုက်ပါတယ်လာအိုမှာလုပ်တဲ့အာဆီယံကာကွယ်ရေးဝန်ကြီးအဆင့်အစည်းအဝေးကိုစစ်ကောင်စီရဲ့ကိုယ်စားလှယ်တက်ရောက်နေပါတယ်တောင်တရုတ်ပင်လယ်ပြင်မှာဖြစ်ခဲ့တဲ့သင်းမောမတော်တဆမှုအတွက်တရုတ်ကိုဖိလစ်ပိုင်ကကန့်ကွက်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းလေးကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်အမေရိကန်မှာ Super Tuesday လို့ခေါ်တဲ့ American Party တွင်သမ္မတလောင်းရွေးချယ်ပွဲတွေနိုင်ငံအနှံ့စနေပါပြီ။နောက်ဒီ Super Tuesday ဆိုတာဘယ်လိုနည်းမျိုးလဲဆိုတာကိုရှင်းပြထားပါသေးတယ်။နောက်မြန်မာပြည်ဘက်မှာတော့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့မှာလက်လက်ကြီးဆက်ပြင်းထန်နေတာမှာဒေသခံက
မိနစ်တော့မှတော့ဖြစ်တယ်ဆိုတော့ပြန်နေငါအဲ့ကွာဒီဒီမမတော့မဖြစ်ဘူးအဲ့အမြောက်လည်းတော့၆ခုအဲ့လောက်ပါလေခြံစမ်းဖက်ရောမိုင်းပုံရဲ့အမီနာပေါင်ကြားမှာရှိတဲ့ပိုးလွှာတွေပါလေ
အခုလိုသတင်းလွှာတွေအပြီးမှာတော့အင်ကာညာတိုင်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာလက်သမားဘဝနောက်ယူကရိန်းမြန်မာနိုင်ရှင်ချက်ပြီးရင်အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါနောက်ကဘာတလွှာခီးသွွားအစီအစဉ်တွေကိုဇက်တိုက်နားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ဣသရေလနဲ့ဟာမတ်စ်သွေးကြွတွေကြာအပြစ်ခက်ရစေးသဘောတူညီမှုရဖို့အတွက်အမေရိကန်ကတွန်းအားပေးနေတဲ့တစ်ချိန်တည်းမှာပဲဂါဇာဒေသမှာဆေးဝါးကုသရေးနဲ့အကူအညီတွေပေးနိုင်မှုအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့တခြားအကူအညီပေးရေးအဖွဲ့တွေကအပြင်းအထန်ကြိုးပမ်းနေကြပါတယ်။ဂါဇာမြောက်ပိုင်းတန်းနဲ့ချီတဲ့ပါလက်စတိုင်းတွေအတိဒုက္ခရောက်တဲ့နေရာတွေမှာလေကြောင်းကနေဆေးဝါးနဲ့စားနပ်ရိက္ခာအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဂျော်ဒန်လေတပ်နဲ့အတူပေးခဲ့တဲ့ရက်ပိုင်းကချပေးခဲ့ပါတယ်။အမေရိကန်ဒုသမ္မတကမ်လာဟဲရစ်ကတော့အစ္စရေးစစ်ဘက်ဆိုင်ရာအစိုးရအဖွဲ့ဝင်တဦးဖြစ်တဲ့ဘန်နီဂန့်စ်နဲ့မနေ့ကအင်ဖြူရာမှာတွေ့ဆုံချိန်မှာအစ္စရေးနိုင်ငံလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကမယိမ်းမယိုင်ထောက်ခံသွားမယ်အကြောင်းပြောဆိုထားပါတယ်။အစ္စရေးနိုင်ငံရဲ့ခုခံကာကွယ်ပိုင်ခွင့်ကိုအတိအမှတ်ပြုတဲ့တစ်ချိန်တည်းမှာဂါဇာဒေသကတရင်6ပတ်ကြာအပြစ်ခက်ရစေးသဘောတူညီချက်ရဖို့အမေရိကန်ဒုသမ္မတကမ်လာဟဲရစ်ကတိုက်တွန်းနေသလိုဟာမတ်စ်သွေးကြွတွေဘက်ကလည်းဖမ်းထားတဲ့တရားခံတွေလွှတ်ပေးဖို့နဲ့အစ္စရေးဘက်ကတောင်းဆိုချက်တွေကိုလိုက်ရောသဘောတူဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။
နေတိုးအနေနဲ့ယူကရိန်းစီရေးဖုန်းဆက်ဆွေးနွေးတာကိုရုရှားကြားဖြတ်နားထောင်ခဲ့တယ်လို့ဂျာမနီကထုတ်ပြောလိုက်ပါတယ်။နေတိုးအဖွဲ့ကယူကရိန်းနဲ့ဆိုင်တဲ့စီရေးကိစ္စတွေတယ်လီဖုန်းနဲ့ဆွေးနွေးနေစဉ်ရုရှားကကြားဖြတ်နားထောင်ခဲ့တယ်လို့ဂျာမနီကာကွယ်ဝင်ကြီးဘိုရစ်ပစ်တိုရီယပ်ကဒီနေ့မတ်လ9ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြားလိုက်တာပါ။ဒီဆွေးနွေးပွဲကိုတက်လာသူတူကလုံခြုံစိတ်ချရတဲ့တယ်လီဖုန်းလိုင်းနဲ့မတက်ဘဲတာမန်ဖုန်းလိုင်းနဲ့တက်ခဲ့တဲ့အတွက်အခုလိုကြားဖြတ်နားထောင်ခံခဲ့ရတာလို့ဝန်ကြီးပစ်တိုရီယပ်ကပြောလိုက်ပြီးဒီကိစ္စကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းဆိုပါတယ်။အရေးပါတဲ့စီးရေးဆိုင်ရာစီဝေးဘက်ကိုရုရှားတို့အဲ့ဒီလိုကြားဖြတ်နားထောင်နိုင်တာဟာတချို့လို့ဖို့အတွက်ဒါမှမဟုတ်ကြိုတင်သိရှိပြီးရည်ရွယ်ချက်ရှိရှိနဲ့စောင့်ကြည့်နေပြီးလှုပ်ဆောင်တာမျိုးမဟုတ်ဘူးလို့ဆိုပါတယ်။ဒီစီဝေးဘက်ကိုအွန်လိုင်းဆွေးနွေးမှုတွေအသုံးပြုလို့ရှိတဲ့ Webex ဆက်သွယ်ရေးအစီအစဉ်ကိုပဲအသုံးပြုဖို့ခွင့်ပြုထားတာလို့ဆက်ပြောပါတယ်။ဒါပေမဲ့နောက်မှာဒါမျိုးမဖြစ်အောင်ဂျာမနီဘက်ကနည်းပညာပိုင်းနဲ့ကြိုတင်စီစဉ်မှုဆိုင်ရာလိုအပ်ချက်တွေလှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးပစ်စတိုရီယပ်ကပြောပါတယ်။အခုလိုကြီးမားတဲ့မှာရင်းမှုဖြစ်ခဲ့ပေမဲ့နေတိုးအဖွဲ့ဂျာမနီဂျာနေတိုးအဖွဲ့နဲ့ဂျာမနီဂျာကယုံကြည်မှုကိုထိခိုက်စေမှုမရှိဘူးလို့လည်းဝန်ကြီးပစ်စတိုရီယပ်ကပြောကြားခဲ့ပါသေးတယ်ခင်ဗျ။
ပင်လယ်နီနဲ့အီရန်ပင်လယ်ကွေ့ကရေချောင်းသွားလာမှုတွေကိုဆက်လက်ချိမ့်ချောက်နေတဲ့အတွက်အီရန်နိုင်ငံကအားပေးထောက်ခံနေတဲ့ယမင်အခြေစိုက်ဟူသီတပုံတွေရဲ့မစ်ဆိုင်းဒုံးတွေကိုအမေရိကန်ကတနင်္လာနေ့နှောင်းပိုင်းမှာတိုက်ခိုက်လိုက်ပါတယ်။ဒေသရင်းမှာသွားလာနေတဲ့သင်းမောတွေကိုတိုက်ခိုက်နိုင်တဲ့သင်းမောဖြတ် cruise ဒုံးကြီးနှစ်စင်းကိုပြင့်မှတ်ထားပြီးတိုက်ခိုက်လိုက်တာလို့အမေရိကန်စစ်တပ်အလေပိုင်းဒေသကုတ်ကဲဌာနကသတင်းထုတ်ပြန်ပါတယ်။အီရန်ပင်လယ်ကွေ့ကကုန်သင်းမောတစ်စင်းကိုဟူသီတပုံတွေလက်ချက်လို့ယူဆရတဲ့တိုက်ခိုက်မှုအပြီးနိုင်အတန်ကြာမှာအမေရိကန် န်ကတိုက်ခိုက်ခဲ့တာပါ။ယီမင်နိုင်ငံအေဒင်စိတ်ကမ်းရဲ့အရှေ့တောင်ဘက်ကီလိုမီတာ180အကွာမှာတိုက်ခိုက်ခံခဲ့ရပြီးတော့တင်းမောသားတွေအထိခိုက်မရှိပေမဲ့နီးစပ်ရာစိတ်ကမ်းမြို့ကိုအရေးပေါ်စိုက်ကပ်ခဲ့တယ်လို့လည်းဗြိတိန်အခြေစိုက်ရေချောင်းလုံခြုံရေးအေဂျင်စီကပြောပါတယ်။ဗြိတိန်ရေချောင်းလုံခြုံရေးကုမ္ပဏီတစ်ခုဖြစ်တဲ့ Ambry ကလည်းလိုင်ဘေးရီးယားနိုင်ငံမှတ်ပုံတင်ကုန်သင်းမော်ဟာတိုက်ခိုက်ခံရမှုကြောင့်ပျက်စီးမှုအချို့ရှိခဲ့တယ်လို့ပြောပါတယ်။ဟူဒီတပုံတွေကတော့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့စစ်ရေးတွေရပ်ဆိုင်းသွားတဲ့အထိတိုက်ခိုက်သွားမယ်လို့ဆိုပါတယ်။ဟောင်ကောင်အခြေစိုက် HGC Global Communications ကတော့ပင်လယ်နီမှာဖြစ်ပျက်ခဲ့တဲ့တိုက်ခိုက်ခံမှုတွေကြောင့်ရေအောက်ဆက်သွယ်ရေးလိုင်းတွေအများအပြားပျက်စီးခဲ့တယ်လို့ဆိုထားပါတယ်။ဟူဒီတွေဘက်ကတော့ဒေသရင်းမှာရှိတဲ့ကေဘယ်ကျူးတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်တာဆိုတဲ့ဆွဆွဲချက်ကိုညှင်းဆိုထားပါတယ်ရှင်
။အမေရိကန်မှာတော့ Super Tuesday လို့ခေါ်တဲ့ American ပြန်ဘက်ပါတီတွေအတွင်းသမ္မတလောင်းပနာမရွေးဝဲတွေကိုနေရာနှက်ဒီနေ့ဆက်လုပ်နေပါပြီ။ American ပြည်ထောင်စုမှာ Super Tuesday လို့ခေါ်တဲ့ပါတီတွင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေဒီနေ့အင်ကာနေ့မှာပြည်နယ်15ပြည်နယ်နဲ့ American ပြည်ထောင်စုအုပ်ချုပ်မှုအောက်မှာရှိတဲ့ Samoa ကျွန်းတွေမှာကျင်းပလိုက်တာပါ။ Democrat Party အတွက်လက်ရှိသမ္မတ Joe Biden တူတဲ့ဦးဆောင်နေပေမဲ့Republican Party အတွက်ကတော့သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ကုလသမဂ္ဂဆိုင်ရာ American သမ္မတကြီး Nikki Haley တို့နှစ်ယောက်ရှင်ပြိုင်နေကြတာပါ။ပြီးခဲ့တဲ့3လအတွင်း Republican Party အတွင်းသမ္မတလောင်းရွေးကောက်ပွဲ17နေရာရှင်ပြိုင်ခဲ့တာမှာ Donald Trump က10နေရာနဲ့ရထားပါတယ်။ Republican Party ကိုစားပြုသမ္မတဖြစ်ဖို့ဇူလိုင်လနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာပြည်내နဲ့အသီးသီးနဲ့အုပ်ချုပ်ရေးနယ်မြေတွေကိုစားပြုတဲ့ပါတီကိုယ်တိုင်1,215ရောက်ရဲ့ထောက်ခံမှုလိုပါတယ်။အခုအချိန်ထိကျင်းပပြီးတဲ့ပနာမရွေးကောက်ပွဲတွေအရဒေါ်နယ်ထရမ့်ကကိုယ်စားလှယ်256ရောက်ထောက်ခံမှုရရှိနေပြီးနီကီဟေလီကတော့48ရောက်ရထားပါတယ်။ဒီနေ့ Super Tuesday အင်ကာနေ့ရွေးကောက်ပွဲတွေမှာအပြတ်သက်အရေးနှင်းခဲ့မယ်ဆိုရင်တော့နီကီဟေလီကိုပါတီတွင်သမ္မတလောင်းဖြစ်ဆက်မပြိုင်တော့ဖို့ဖိအားပေးမှုတွေပုံများလာနိုင်ပါတယ်။ Super Tuesday ရွေးကောက်ပွဲအချိန်တွေမဲယုံကနေလက်ရက်သတင်းပေးပို့ချက်တွေကိုနောက်ပိုင်းမှာထုတ်လင်းဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.9 kHz 15653ည92.25 kHz 11603ည92.32kilohertz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kilohertz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် view ရဲ့အင်္ဂါညထိတ်တဲ့ရသတင်းတွေကိုဆက်လက်ပြပြပေးနေပါတယ်ရှင်လောင်နိုင်ငံမှာကျင်းပနေတဲ့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံကာကွယ်ရေးဝန်ကြီးအစည်းအဝေးကိုမြန်မာကိုယ်စားလှယ်တက်ရောက်နေပါတယ်လွန်ဘရာဗန်မြို့မှာဒီအပတ်တနင်္လာနေ့ကနေဗုဒ္ဓဟူးနေ့ထိကျင်းပနေတဲ့အစည်းအဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဌာနနိုင်ငံတကာရေးရာဦးစီးဌာနညွှန်ကြားမှုချုပ်ဦးစောနိုင်ဝင်းတက်ရောက်နေတာပါမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအရဲသားအစုအယောက်ကိုဖယ်ရှားပြီးတော့အာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုအာဆီယံအစည်းအဝေးတွေတက်ခွင့်မပေးဘဲနဲ့နိုင်ငံရေးရာကိုစားပြုသူမဟုတ်သူကိုသာတက်ရောက်ခွင့်ပြုမယ်ဆိုတဲ့အာဆီယံဆုံးဖြတ်ချက်ကိုလက်မခံခဲ့တဲ့စစ်ကောင်စီကတော့အစောပိုင်းမှာအစည်းအဝေးတွေကိုကိုယ်စားလှယ်လွှတ်ဖို့ငြင်းဆန်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဆီလွတ်ခဲ့ပါတယ်။အခုဆိုရင်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်လောင်နိုင်ငံကတာဝန်ယူခဲ့ပြီးတဲ့နောက်စစ်ကောင်စီကအစည်းအဝေးကိုကိုယ်စားလှယ်ဆီလွတ်တာဟာဒါပါနဲ့ဆိုရင်ဒုတိယအကြိမ်နဲ့ဖြစ်ပါတယ်။လွန်ဘရာဗန်မြို့မှာပဲဇန်နဝါရီလနှောင်းပိုင်းကကျင်းပခဲ့တဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးအစည်းအဝေးကိုစစ်ကောင်စီရဲ့နိုင်ငံသားကြီးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဒေါ်မာလာတန်းထိုက်ကတက်ရောက်ခဲ့တာပါ။ထိုင်းကာကွယ်ရေးဝန်ကြီးဆူတန်ကလန်ဆန်ကတော့ဒီအစည်းအဝေးတွေမှာမြန်မာကိုယ်စားလှယ်တက်ရောက်တာဟာမြန်မာပြည်သူတွေနဲ့သက်ဆိုင်သူအားလုံးအတွက်အကျိုးရှိနိုင်ကြောင်းဂျပန်နိုင်ငံကျိုတိုသတင်းဌာနကိုပြောခဲ့ပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံအကျက်အတဲတွေနဲ့လက်နက်ကင်ပြိပခါတွေကိုဖြည့်ရှင်းနိုင်မှုရည်ရွယ်ပြီးတော့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့အဖွဲ့ဝင်နိုင်ငံတချို့နဲ့နိုင်ငံတကာကတော့စစ်ကောင်စီကိုဝေဖန်ပြစ်တင်နေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့အာဆီယံနဲ့အစည်းအဝေးတွေမှာတော့မြန်မာကိုယ်စားလှယ်ဘက်ကတက်ရောက်တာမတွေ့ပါဘူးရှင
်တောက်တရုတ်ပင်လယ်ထဲမှာတော့တရုတ်ကန်ဆောက်တက်သင်္ဘောနဲ့တိုက်ပြီးသူတို့သင်္ဘောပြတ်သွားတယ်လို့ဖိလစ်ပိုင်ကပြောလိုက်ပါတယ်တောက်တရုတ်ပင်လယ်ပြင်အတွင်းတရုတ်ကန်ချီဆောက်တက်သင်္ဘောနဲ့ဒီနေ့တိုက်မိတဲ့အတွက်သူတို့ရဲ့သင်္ဘောတစ်စီးပြတ်သွားတယ်လို့ဖိလစ်ပိုင်ကန်ချီဆောက်တက်ဖွဲ့ကထုတ်ပြောလိုက်တာပါတရုတ်ကန်ချီဆောက်တက်သင်္ဘောတွေကအန်ရယ်ဖြစ်စေနိုင်တဲ့အနေအထားအထိသူတို့သင်္ဘောနှစ်စီးနာကိုကတ်လာခဲ့တာမှာသင်္ဘောတစ်စီးနည်းငယ်ထိခိုက်ပျက်စီးသွားတယ်လို့ဖိလစ်ပိုင်ကန်ချီဆောက်တက်ပြောခွင့်ရဂျေးချယ်ရီလာကအရင် Twitterလို့ခေါ်တဲ့အခု X လူမှုကွန်ရက်မှာရှင်းလိုက်တာပါတရုတ်ကန်ချီဆောင်တက်သင်္ဘောကနေရေပိုက်တွေနဲ့ပတ်ခဲ့တဲ့အတွက်လည်းတခြားသင်္ဘောပေါ်ကဝန်တန်း၄ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဖိလစ်ပိုင်ဆိုရက ဆောင်တရုတ်ပင်လယ်ပြင်ဆိုင်ရာတရားထုတ်ပြန်တဲ့ညင်ကြက်ထက်မှာဖော်ပြထားပါတယ်ဒီကမ်းခြေဆောင်တက်သင်ဘောနစီယာဖိလစ်ပိုင်ရဲ့ရေပိုင်နက်ကိုထိမ့်သိမ်းဆောက်ရှောက်ဖို့ Second Thomas Show မှာတမင်ကြောက်ချထားတဲ့သင်ဘောပျက်စီကိုစားနိုင်ခါနဲ့တာဝန်ပြောင်းကြမဲ့တပ်ဖွဲ့တွေကိုတည်ဆောင်လာတဲ့အရက်ဘက်သင်ဘောနစီကိုအဆောင်ဖြစ်လိုက်ပါလာတာဖြစ်ပါတယ်ခင်ဗျာ
တင်လာနေကစတင်လိုက်တဲ့တောင်ကိုရီးယားအမေရိကန်ပူးတွဲစည်းရေးလေ့ကျင့်မှုတွေဟာနိုင်ငံကိုကျူးကျော်ဖို့ကြံစည်မှုဖြစ်တယ်လို့မြောက်ကိုရီးယားကဆွဆွဲပြောဆိုလိုက်ပြီးတုံ့ပြန်ဆောင်ရွက်သွားမယ်လို့ပြောပါတယ်။ကွန်ပျူတာအသုံးပြုလေ့ကျင့်မှုတွေနဲ့မြေပြင်လက်တွေ့လေ့ကျင့်မှုတွေပါတဲ့အမေရိကန်နဲ့တောင်ကိုရီးယားရဲ့နှစ်စဉ်ຫນွေဥကာလ Freedom Shield ပူးတွဲစည်းရေးလေ့ကျင့်မှုတွေကိုမတ်လ၄ရက်နေ့ကနေ၁၄ရက်နေ့ထိ၁၇ရက်ကြာပြုလုပ်တာပါ။ပူးတွဲစည်းရေးလေ့ကျင့်မှုတွေစတင်လိုက်ပြီးတဲ့နောက်တည့်မှာပဲမြောက်ကိုရီးယားကာကွယ်ဝန်ကြီးဌာနကအခုလိုကြေညာချက်ထွက်လာတာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်လုံခြုံရေးတံပြန်စည်းရေးထိန်းချုပ်မှုလှုပ်ဆောင်မှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်သွားမယ်လို့လည်းမြောက်ကိုရီးယားရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ American အဆိုတော် Taylor Swift အရှိတောင်အာရှတဲ့သူတနိုင်ငံတဲ့သာဖျော်ဖြေခွင့်ရှိမဲ့သဘောတူညီချက်ကိုစင်ကာပူကကာကွယ်ပြောဆိုလိုက်ပါတယ်။အမေရိကန်ပေါ်ပစိုးတော့ Taylor Swift အရှိတောင်အရှတစ်ခုလုံးမှာစင်ကာပူတနိုင်ငံနဲ့မှာဖျော်ဖြေခွင့်ရှိရမယ်ဆိုတဲ့သဘောတူချက်ဟာတခြားအင်ဒီဂျင်နိုင်ငံတွေပေါ်ရန်လိုတဲ့သဘောနဲ့လှုပ်ဆောင်တာမဟုတ်ဘူးလို့စင်ကာပူဝန်ကြီးချုပ်လီရှန်လုံကရှင်းလင်းပြောဆိုလိုက်တာပါ။အဲ့ဒီသဘောတူညီချက်ဟာတကယ့်ကိုအောင်မြင်မှုဖြစ်စေခဲ့တဲ့သဘောတူညီချက်ဖြစ်ပြီးတခြားနိုင်ငံတွေကိုထိခိုက်မှုရှိတယ်လို့သူအနေနဲ့မမြင်ကြောင်းဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်လီရှန်လုံကပြောခဲ့တာပါ။စင်ကာပူကအကျိုးမြတ်များတဲ့ Taylor Swift Eras Tour ဖျော်ဖြေပွဲကနေအမျက်ထုတ်ပြီးအရှိတောင်အရှတခွင်ကပြည်သက်တွေကိုဆွဲဆောင်နေတဲ့ဆိုပြီးအင်ဒီဂျင်နိုင်ငံတွေကစိတ်နှောက်ယှက်ဖြစ်နေကြခြင်းအခုလိုကာကွယ်ပြောဆိုခဲ့တာပါစင်ကာပူဆိုရကဖျော်ဖြေသဘောတူညီချက်စည်းကမ်းတွေကိုတိတိကျကျမဖော်ပြထားဘူးလို့ဒေတာတွေပြောဆိုမှုတွေလည်းရှိနေပါတယ် Taylor Swift ဟာ March 3ရက်နေ့ကနေ၁၀ရက်နေ့ထိစင်ကာပူနိုင်ငံမှာဖျော်ဖြေနေတာမှာသူ့ဖျော်ဖြေပွဲရှိတဲ့နေရာတွေဟာစီးပွားရေးအကျိုးမြတ်များစွာဖြစ်ထွန်းတဲ့အတွက်အများစုလာရောက်ဖျော်ဖြေစေလို့နေကြတာပါထိုင်းဝန်ကြီးချုပ်ကလည်းသူ့တနိုင်ငံထဲမှာသာဖျော်ဖြေခွင့်ရှိရမယ်ဆိုတဲ့သဘောတူညီချက်နဲ့စင်ကာပူကခွင့်ပြုချက်ပေးဖို့သဘောတူခဲ့တာဖြစ်ကြောင်းပြောဆိုထားသလိုဖိလစ်ပိုင်လွှတ်တော်မှတူကလည်းစင်ကာပူရဲ့လုပ်ရည်ဟာအင်းနေချက်ကောင်းနိုင်ငံတွေရဲ့လုပ်ရည်မဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်ကမ္ဘာတိုက်ကြီး၅တိုင်မှာပွဲစဉ်152ခုပါဝင်တဲ့ Taylor Swift ရဲ့ The Eras Tour ဖျော်ဖြေခရီးစဉ်ကို2023ခုနှစ် March 18ရက်နေ့ကအမေရိကန်ပြည်ထောင်စု Arizona ပြည်နယ် Glendale မြို့ကစခဲ့တာဖြစ်ပြီး2024ခုနှစ်ဒီဇင်ဘာ8ရက်ကနေဒါနိုင်ငံ Vancouver မြို့မှာပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့ Maslan 9ရဲ့အင်ကာညထိတ်တဲ့ရောက်တဲ့တွင်ကို McKinley နဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုလိုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ Super Tuesdays လို့ခေါ်တဲ့ American Party တွင်သမ္မတလောင်းရွေးချယ်ပွဲနေရာနှင့်ကျင်းပတာပါ American ပြည်တော်စုမှာ Super Tuesday လို့ခေါ်တဲ့ဒီပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေကိုဒီနေ့အင်္ဂါနေ့မှာကျင်းပနေပါတယ်ပြည်နယ်15ပြည်နယ်နဲ့အမေရိကန်ပြည်ထောင်စုနယ်နိမိတ်ဆာမိုအာကျွန်းတွေမှာရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်ဒီရွေးကောက်ပွဲအခြေအနေသတင်းသွားယူတဲ့ VOA မြန်မာပိုင်းအစီအစဉ်ကမိုင်ရင်ချင်းနိုင်ဟာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အနီးကဗာဂျီးနီးယားပြည်နယ်မှာရှိတဲ့အာလင်တန်မြို့ကမယုံတီယုံမှာရောက်နေပါတယ်မမျှသစင်အောင်မတ်အင်ဂျင်နိုင်ကိုမမျှသစင်အောင်ကတိုက်ရိုက်မေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါမိုင်ရင်ချင်းရေโอเคมิงลาบามะมะทะเซียนอองရှင်ဒီနေ့ဒီ Super Juicy ရေကောက်ပွဲအခြေအနေတွေကိုအကြံမင်းရှင်းပြပေးပါအောင်မိုင်ချင်
းโอเคအခုကျွန်မရောက်နေတာကဒီ Virginia ပြည်နယ် Arlington မှာရှိတဲ့မဲယုံတီယုံမှာပေါ့เนาะအခုမြင်ရတဲ့အချိန်မှာရာသီဥတုကတော့ဆိုးတယ်လို့ပြောရမှာပါမိုးတွေကမနေ့ထဲကမနေ့ညတွေကတောက်လျှောက်ရွာနေပြီးတော့ဟိုကျွန်မတို့ဒီရောက်တဲ့အချိန်ပေါ့နော်လွန်ခဲ့တဲ့တနအီကျော်ကလေးကရောက်နေတာမိုးကလည်းရွာနေတယ်လူတွေကလည်းအခုတော့တဖြည်းဖြည်းနဲ့ပေါ့နော်လာပြီးတော့မဲပေးနေကြပါတယ်ဆိုတော့ဒီအင်္ဂါဒီ Super Tuesday အဲဒီလို့ခေါ်တဲ့ဒီအင်္ဂါနေ့ပေါ့နော်ပနာမအာဒီသမရလောင်းဒီရွေးချယ်ပွဲအတွက်ကိုတော့ဒီ Virginia မှာမဲတွေကပေါ့နော်လာပေးနေကြတယ်အဲနောက်ပြီးတော့ဒီ Virginia ကလည်းအခုဒီ di ingane di panama yue che pwe atwet le di athu thapin tamara law yue che pwe atwet ma le virginia ha a ye ba de pi ne de khu phit ba de athu thapin di super tuesday ka di tamara law di tamara yue che pwe atwet le alon a ye chi ba de shin
hoke ba ma yin shin di democrat party re ma ro le shi tamara joe biden ga be ဒီသမရလောင်းအဖြစ်ထပ်ပြီးတော့အနိုင်ရမယ်လို့အားလုံးကတော့ကြဲကြဲပြန့်ပြန့်မျှော်လင့်နေရပါတော့ Republican Party ထဲမှာရောဒီ Super Tuesday ရက်လက်တွေကအပြောင်းလဲဖြစ်လာနိုင်မလား
Republican Party ထဲမှာတော့လက်ရှိဒီသမရဟောင်း Donald Trump ကတော့ထိတ်ဆုံးအပြေးနေပါတယ်နောက်ပြီးတော့သူနဲ့တဦးတည်းရှင်ပြိုင်ဘက်ဖြစ်တဲ့ဒီ Republican Party ကကုလသမဂ္ဂဆိုင်ရာ American သမ္မတကြီးဟောင်း Nikki Haley ကတော့ဒါသူ့အတွက်အဆုံးဖြတ်ပေးမဲ့ပွဲလို့ပဲတော့ပြောရမှာပေါ့နော်ဆိုတော့ဒီ Republican Party တွင်သမရလောင်းရွေးကောက်ပွဲသမရလောင်းအတွက်ပေါ့နော်ရွေးချယ်ပွဲတွေကိုကြည့်မယ်ဆိုလို့ရှိရင်သူတို့၁၇ပြည်နယ်မှာရွေးချယ်လာ၁၇ပြည်နယ်မှာလုပ်ခဲ့ပြီးအဲ့ထဲမှာသမရဟောင်းဒေါ်နယ်ထရန့်က၁၀ပြည်နယ်မှာအနိုင်ရထားပြီးတော့ဒီသမ္မတကြီးဟောင်းနီကီဟေလီကသူကတပြည်နယ်တစ်ခုတည်းပေါ့နော်ဝါရှင်တန် DC မကြသေးခင်ကကျင်းပသွားတယ်ဝါရှင်တန် DC မှာပဲအနိုင်ရထားတယ်ဆိုတော့ဒီ Republican Party ထဲမှာတော့ဒီသမရလောင်းရွေးကောက်ပွဲကနေဒီသမရလောင်းရွေးချယ်ပွဲမှာပေါ့နော်မျှော်လင့်ရတာကတော့သမရဟောင်းဒေါ်နယ်ထရန့်ကပဲဆက်ပြီးတော့အနိုင်ရမယ်လို့မျှော်လင့်ရတယ်ပြီးတော့ဒီ Super Tuesdayကအထူးသဖြင့်ဟိုဘာလို့အရေးကြီးလဲဆိုလို့ရှိရင်တကယ်အရေးကြီးတဲ့ပြည်နယ်တွေဖြစ်တဲ့ California, Texas, Massachusetts, ဒီ Virginia ပေါ့နော်နောက် Colorado တကယ်ပြည်နယ်ကြီးတွေမှာအချိန်နဲ့သူတို့ကဒီတမနာလောင်းဘသူတွေကိုရွေးချယ်မလဲဆိုတာတွေကိုဆုံးဖြတ်ကြမှာဖြစ်တဲ့အတွက်လည်းအခုဒီပနာမပေါ့နော် Super Tuesday ဟာတမနာရွေးကောက်ပွဲအတွက်အလွန်အရေးပါပါတယ်ရှင
်ဒီတော့ဒီအခု Super Tuesday ရွေးကောက်ပွဲပြီးသွားရင်နောက်ထပ် American သမရရွေးကောက်ပွဲအတွက်ကဘလို့အဆင့်ဆင့်ဆက်ပြီးတော့ဖြတ်တန်းရအောင်မလဲ။နောက်ရွေးကောက်ပွဲတွေမှာရောအဓိကဘလို့အကြောင်းအရာတွေကလွှမ်းမိုးမယ်လို့ပြောနိုင်မလဲမင်းချင်
း။ဟုတ်ကဲ့ကျမဒီအခုပေါ့နော်ကျမမြန်မာဒီ American မြန်မာနယ်ပွားတွေမေးကြည့်ရတာနောက်ဒီက American တွေရဲ့ဒီမဲဆန္ဒရှင်တွေရဲ့အဓိကသူတို့စိတ်အားထက်သန်တာတော့စီးပွားရေးပါပဲ။စစောကကြားခဲ့ရတဲ့အတိုင်းပဲပေါ့နော်။ဒီစီးပွားရေးတည်ငြိမ်မှုနောက်အလုတ်ကိုင်ခွင်းလန်းတွေပို့ပြီးတော့များလာဖို့ပေါ့လေ။သူတို့တွေမျှော်လင့်ကြတယ်။အဲအဲ့ဒီမှာမှဘယ်ပါတီကတမရပို့ပြီးတော့လုံနိုင်မလဲဆိုတာလဲသူတို့ရွေးချယ်ဆုံးဖြတ်ကြမယ်။နောက်ပြီးတော့အထူးသဖြင့်ဒီအခုချမ်းမာရေးကိစ္စမှာဆိုလို့ရှိရင်လေအဲဒီဟိုပါပေါ့ဒီမျိုးသမီးတွေရဲ့အခွင့်အရေးပေါ့နော်။ဒီမွေးဖွားမှုဆိုင်ရာဒီအခြေအနေဒီကိုဝင်ဆောင်မှုကိစ္စဒီချမ်းမာရေးကိစ္စကလည်းဒီမဲဆန္ဒရှင်တွေပေးမဲ့ကိစ္စဖြစ်တယ်လို့ဟိုသူတို့စဉ်းစားတဲ့ကိစ္စတွေဖြစ်တယ်လို့အထူးသဖြင့်နောက်ကမ္ဘာမှာဒီ Israel Palestineဒီပဋိပက္ခမှာပေါ့နော်ဒီ American ရဲ့ရည်တည်ချက် policy ကလည်းဒီမဲဆန္ဒရှင်တွေကကြည့်ပြီးတော့ဟိုမဲပေးကြမယ်အနေထားလည်းရှိပါတယ်ဆိုတော့ဒီ Super Tuesday ကနေပြီးတော့ဒီတမရလောင်းတွေအတွက်အရေးပါတဲ့ပါတီကိုယ်စားလှယ်အရေးအတွက်တွေပေါ့နော်အဲ့ဒါတွေကိုလည်းဆုံးဖြတ်မှာဖြစ်တယ်ဒီပါတီလိုက်ကျင်းပမယ်ဒီသူတို့ရဲ့ညီလာခံတွေပေါ့လေအဲ့မတိုင်ခင်မှာသူတို့သတ်မှတ်ထားတဲ့ပါတီကိုယ်စားလှယ်အရေးအတွက်တွေရဖို့လည်းဆက်ပြီးတော့ရှင်းပြရမှာဖြစ်ပါတယ်ဆိုတော့အခုဆိုလို့ရှိရင် Republican Party မှာဆိုလို့ရှိရင်တော့တမရာဟောင်း Donald Trump ကဒီပါတီကိုယ်စားလှယ်တထောင်ကျော်မှာသူ900နီးပါးရနေပြီဒါပေမဲ့ Nikki Haley ကတော့90နီးပါးပဲရပါသေးတယ်အဲ Democratic Party ဘက်မှာတော့တမရာဒီလက်ရှိတမရာ Joe Biden ကထိတ်ဆုံးကနေပြီးတော့သူကအများဆုံးအနေနဲ့ဥဆောင်နေပါတယ်ရှင
်ဟုတ်ကဲ့ပါမင်းဂျင်းနိုင်ကျေးဇူးတင်ပါတယ
်စူပါတျူးစဒေးလို့ခေါ်တဲ့အမေရိကန်မှာပါတီရင်းသမ္မတလောင်းနေရာနဲ့ရွေးချယ်ပွဲမှာအတိုက်ခံ Republican Party ဘက်ကသမ္မတဟောင်းဒေါ်နယ်ထရမ့်အသာရနေပြီး Democrat လက်ရှိပါတီအစိုးရဘက်မှာတော့လက်ရှိသမ္မတ Joe Biden ထိတ်ဆုံးကပြေးနေတာမယင်ဂျင်းနိုင်ကိုမမျှသစေအောင်မေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ဒီ Super Tuesday ဆိုတာဘလို့အတိတ်ပဲထွက်လဲဆိုတာကိုရှင်းပြထားတဲ့အစည်းအဝေးမှာအမေရိကန်ပြည်ထောင်စု2024သမ္မတရွေးကောက်ပွဲမှာပါတီကိုယ်စားပြုရှင်ပြိုင်သူသမ္မတလောင်းနေရာရဖို့ Super Tuesday မှာကျင်းပတဲ့ပါတီတွေပနာမရွေးချယ်ပွဲရလကအထူးအရေးကြီးနေပါတယ်ဒီနေရာမှာ Super Tuesday ပနာမရွေးချယ်ပွဲဆိုတာဘလို့အတိတ်ပဲထွက်ပါလဲ ဒီအကြောင်းကို VOA ရုပ်ပြရုပ်သံအဖြစ်နဲ့ပုံပြရုပ်သံအဖြစ်နဲ့မအေးသနာကျော်ပြောပြပေးထားတာကိုတဝါကြီးဆန္နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲပါတီရင်းပနာမရွေးချယ်ပွဲတွေကိုမတ်လ5ရက်နေ့အင်္ဂါနေ့မှာကျင်းပရမှာတခြားနေ့တွေထက်ပါဝင်တဲ့ပြည်နယ်တွေပိုများပါတယ်ဒါကြောင့်မယ်စူပါ Tuesday စူပါအင်္ဂါနေ့လို့ခေါ်တာပါဒီနေ့ Super Tuesday မှာပြည်내15ပြည်내နဲ့ American အုပ်ချုပ်ရေးနယ်မြေတစ်ခုမှာမဲပေးကြမှာပါ Democratic Party ရလက်ကို Iowa ပြည်내မှာကြီးညာမှာဖြစ်ပါတယ် Democratic သမ္မတလောင်းနေရာအတွက်ဆိုရင်ကိုယ်စားလှယ်မဲပေါင်း1968စုစုပေါင်းကိုယ်စားလှယ်50ရာခိုင်နှုန်းရရှိရမှာဖြစ်ပါတယ် Republican သမ္မတလောင်းနေရာအတွက်တော့ကိုယ်စားလှယ်မဲပေါင်း1215စုစုပေါင်းကိုယ်စားလှယ်50ရာခိုင်နှုန်းရရှိရမှာပါSuper Tuesday, Super Engane ဆိုတဲ့အတုံးတော့1986ခုနှစ်ထိမရှိသေးပါဘူး။1992ခုနှစ်ကဆိုရင် Bill Clinton ဟာ Super Tuesday မှာထောက်ခံမဲ့တော်တော်များများရပြီးတော့သမ္မတနေရာရဖို့အထောက်အကူဖြစ်ခဲ့ပါတယ်။2000ပြည့်နှစ်မှာ Democratic Party က Al Gore နဲ့ Republican George Bush တို့ Super Tuesday ရလဒ်တွေနဲ့သမ္မတလောင်းနေရာရခဲ့ကြတာပါ။2016မှာတော့ Republican Party ကရှင်ပြိုင်တဲ့ Donald Trump Super Tuesday မှာရှင်ပြိုင်မှု10နေရာမှာ9နေရာနိုင်ပြီးတော့ Party သမ္မတလောင်းဖြစ်သွားပါတယ်။ Super Tuesday မှာအနိုင်ရပြီးတော့ Party ကိုစားပြုသမ္မတလောင်းဖြစ်ခဲ့ကြသူတွေကတော့ Ronald Reagan, George H.W. Bush, Bill Clinton, Al Gore, George W. Bush, Hillary Clinton, Barack Obama နဲ့ Donald Trump တို့ဖြစ်ကြပါတယ်။
အမေရိကမှာအရေးပါတဲ့ Super Tuesday ဒီနေ့နိုင်ငံနဲ့သမ္မတလောင်းရွေးကောက်ပွဲတွေအကြောင်းမအေးသနာကျော်ရှင်းပြခဲ့တာပါအခုတော့ Australia ASEAN အစည်းအဝေးရေချောင်းလုံခြုံရေးဆွေးနွေးလိုက်တာပါ Pacific ဒေသနဲ့ရှေ့တောင်အရှာဒေသတွေမှာကာကွယ်ရေးဆိုင်ရာချင်းချမှုတွေအကြီးအကျယ်ရင်ဆိုင်လာနေရတာမို့ ASEAN နဲ့ရေချောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာငွေကြေးအမြောက်များတိုးမြင့်သုံးစွဲသွားမယ်လို့ Australia နိုင်ငံကထုတ်ပြောလိုက်ပါတယ်၃ရက်ကြာကျင်းပနေတဲ့ Australia ASEAN 2 ထိပ်သီးဆွေးနွေးပွဲတွေတင်လာနေမှာစတင်တဲ့ဒီပွဲမှာဩစတြေးလျနိုင်ငံရဲ့ဝန်ကြီးကအခုလိုပြောလိုက်တာပါဒေတာရင်းလုံခြုံရေးနဲ့စီဝိုင်းဆိုင်ရာကိစ္စရပ်တွေကအဓိကထားဆွေးနွေးတဲ့ဒီထိပ်သီးပွဲအကြောင်းဖီးမာစာပေးပို့ထားတဲ့သတင်းနဲ့အတူမက်ခင်ပြူထွေးစူးစီးပြောပြပေးပါအောင်ခင်ဗျာ
ရှေ့တောင်အာရှနဲ့ပစိဖိတ်ဒေတာနိုင်ငံတွေဟာသူတို့ရဲ့အသက်မွေးဝမ်းရပ်တည်မှုနဲ့ကုသံရောင်းဝယ်မှုတွေမှာတောင်တရုတ်ပင်လယ်ပြင်လွတ်လပ်တဲ့ရေကြောင်းသွားလာမှုအပါအဝင်ဒေသရင်းပင်လယ်သမုဒ္ဒရာတွေနဲ့မြစ်ချောင်းတွေကိုပြီးခိုနေကြတာဖြစ်ပြီးဒီလိုရေကြောင်းသွားလာမှုတွေမှာလုံခြုံရေးအရာချင်းချောင်းမှုတွေတိုးလာနေတယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝေါင်းကပြောဆိုသွားတာပါ။ဒါကြောင့်ဩစတြေးလျနဲ့အာဆီယံနိုင်ငံတွေကြားရေကြောင်းလုံခြုံရေးဆိုင်ရာသဘောတူညီချက်ပူးပေါင်းဆောင်ရွက်မှုတွေမှာနောက်ထပ်ဩစတြေးလျဒေါ်လာတန်60ကျော်အမေရိကန်ဒေါ်လာနဲ့ဆိုရင်တော့တန်40ကျော်ထပ်တိုးသုံးစွဲသွားမယ်လို့ဩစတြေးလျအာဆီယံအထူးထက်သည့်ဆွေးနွေးပွဲစတင်တဲ့တနင်္လာနေ့မှာဝင်ကြီးဝန်ကကြေညာသွားပါတယ်
။ So Australia is working with ASEAN to increase resilience to coercion and to ensure waterways that serve us all remain open.
ရန်လိုချင်းချောက်မှုတွေပို့ပြီးတော့ကြံ့ကြံ့ခံကာကွယ်နိုင်မှုနဲ့ကျမတို့အားလုံးမိခိုးအသုံးပြုနေတဲ့ရေလမ်းကြောင်းတွေဆက်ပြီးတော့တည်ရှိနေဖို့အတွက်အာဆီယံနိုင်ငံတွေနဲ့အတူဩစတြေးလျကပူးပေါင်းဆောင်ရွက်နေပါတယ်။လာမယ့်၄နှစ်အတွင်းဒီလိုပူးပေါင်းဆောင်ရွက်မှုတွေအတွက်နောက်ထပ်ဩစတြေးလျဒေါ်လာ64တန်းတိုးမြင့်သုံးဆွဲသွားမယ်ဆိုတာကိုဝမ်းမြောက်ဝမ်းသာအသိပေးလိုပါတယ်။ဒီထဲမှာတန်း40ကတော့ဩစတြေးလျရဲ့အရှိတောင်အာရှရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးသုံးဆွဲဖို့ဖြစ်ပါတယ်။
အခုလိုကြေညာလိုက်တဲ့အပေါ်တောင်တရုတ်ပင်လယ်ပြင်မှာတရုတ်နဲ့နေမြေပိုင်ဆိုင်မှုအငင်းပွားနေကြတဲ့မလေးရှား၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေအပြင်အင်ဒိုနီးရှားကလည်းကြိုဆိုခဲ့ပါတယ်။ဒေသတွင်းမှာမဟာဗျူဟာအရအရေးပါတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့ရန်လိုမှုတွေတိုးလာနေတယ်လို့ဒီနိုင်ငံတွေကပြောဆိုထားတယ်လို့ပြည်내ခုခံကာကွယ်ဖို့ကြိုးစားနေကြတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့ဖိလစ်ပိုင်နဲ့ဩစတြေးလျနှစ်နိုင်ငံပူးပေါင်းပြီးတောင်တရုတ်ပင်လယ်ပြင်ထဲမှာရေကြောင်းနဲ့လေကြောင်းပူးတွဲစီးလိချင်းမှုတွေပထမဆုံးအကြိမ်ကျင်းပခဲ့ပါတယ်။ဒေသတွင်းလုံခြုံရေးချင်းချောက်မှုအဖြစ်ပြောဆိုရမှာဝန်ကြီးပန်နီဝေါအနေနဲ့တရုတ်နိုင်ငံကိုနာမည်တက်ပြောဆိုတာမျိုးမလုပ်ပေမဲ့ပြည်ပခန့်တွေဖြစ်အောင်လုပ်နေတဲ့သူတွေကိုအားလုံးစုစည်းမှုအားနဲ့အထူးရောက်ဆုံးတုံ့ပြန်သွားကြရမှာဖြစ်တယ်လို့ထိပ်သီးဆွေးနွေးပွဲအပြင်ပန်းဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးအင်ရစ်မာနာလိုနဲ့တည်ထောင်တွေ့ဆုံချိန်မှာပြောဆိုသွားပါတယ
် The stakes are clear. We know that a major conflict in our region would be devastating to our communities and economies as the terrible
ကျမတို့မဖြေရှင်းနိုင်ရင်ကြုံလာရနိုင်တဲ့အခြေအနေကရှင်းပါတယ်အခုဂါဇာနဲ့ယူကရိန်းမှာဖြစ်နေတဲ့ဆိုးရတဲ့ ပရိပ ခါတွေကိုကြည့်ရင်သိနိုင်ပါတယ် ကျမတို့ဒေသတွေမှာပြဿနာကြီးကြီးမားမားတစ်ခုဖြစ်လာရင် ကျမတို့လူမှုအတိုင်းဝိုင်းနေနဲ့စီးပွားရေးကိုထိခိုက်ပျက်စီးလာမှာပါ ဒါကြောင့်ကျမတို့ဒေသကိုဘယ်လိုပုံစံပုံဖော်ခြင်းတလဲဆိုတာကအားလုံးရဲ့တာဝန်ပါ ဒေသတွင်နိုင်ငံတစ်ခုချင်းစီရဲ့ကိုယ်ပိုင်မျှော်မှန်းချက်တွေကိုအကောင့်ထဲပေါ်နိုင်စွမ်းရှိတဲ့ဘယ်နိုင်ငံတစ်ခုကမှလွှမ်းမိုးထိန်းချုပ်မှုမရှိတဲ့တည်ငြိမ်အေးချမ်းပြီးကျွယ်ဝတဲ့ဒေသတစ်ခုဖြစ်ဖို့အားလုံးမှာတာဝန်ရှိပါတယ်
မတ်လ၄ရက်နေ့ကနေ၆ရက်နေ့အထိသုံးရက်ကြာကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲကိုဩစတြေးလျနိုင်ငံကအာရှအဖြစ်နဲ့မဲလ်ဘုန်းမြို့မှာကျင်းပတာဖြစ်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ဧကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေအပြင်စီးပွားဆက်ဆံမှုကြုံမြင့်ရေးရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးနဲ့တန့်ရှင်းစွမ်းအင်သုံးဆွေးဆိုင်ရာကိစ္စရပ်တွေက 290ပြည့်တဲ့အချိန်မှာကျင်းပတဲ့ဒီအထူးထိပ်သီးဆွေးနွေးပွဲမှာအာဆီယံဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံတော့ပါဝင်ခြင်းမရှိပါဘူးစစ်တပ်အာဏာသိမ်းထားပြီးလက်နက်ကင်ပြည်ပခါတွေပြင်းထန်နေတဲ့မြန်မာနိုင်ငံကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအခုလိုထိပ်သီးဆွေးနွေးပွဲတွေမှာတက်ရောက်ခွင့်အာဆီယံကပိတ်ပင်ထားတာဖြစ်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲဩစတြေးလျရောက်မြန်မာတချို့ကလည်းစုဝေးပြီးစစ်ကောင်စီကိုအာဆီယံကအားပေးထောက်ခံတာတွေမလုပ်ဖို့တောင်းဆိုဆန္ဒပြခဲ့ကြပါရဲ့ရှင
်။ဩစတြေးလျအာဆီယံအစည်းအဝေးကနေရေချောင်းလုံခြုံရေးဘတ်ဂျက်အများကြီးတိုးသွင်းမှုဆွေးနွေးတာမခင်ဖြူထွေးပြောပြခဲ့တာပါ။အခုတော့ရှမ်းတောင်စီဆိုင်မှာလက်နက်ကြီးပြင်းထန်တာပါ။ရှမ်းပြည်နယ်တောင်ပိုင်းကတိုင်းဒေသလက်နက်ကန်အင်အားစုတွေမချာသေးခင်ကပဲထိန်းချုပ်ထားတဲ့စီဆိုင်မြို့မှာမလေးကစပြီးစစ်ကောင်စီနဲ့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်တစ်ချိန်တည်းမှာပဲဟိုပုံးနဲ့မိုင်းပုံအကြားမှာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တဲ့နောက်ဒီနေ့မှာမိုင်းပုံကာလန်ပိတ်လိုက်ရတယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းပေးပို့ထားတာကိုကိုစီသူပြောပြပေးပါဦးခင်ဗျာ
ပအိုးအမျိုးသားလူမျိုးရေးတပ် PNL နဲ့ပူးပေါင်းတပ်တွေစီဆိုင်မြို့ကိုတလကျော်ကြာတိမ့်ပိုက်ထင်းချုပ်ထားပြီးပစ်ခတ်တိုက်ခိုက်တာတွေဟာနေ့စဉ်ဖြစ်ပွားနေတယ်လို့တနင်္လာနေ့ကလည်းတိုက်ပွဲပြင်းထန်ခဲ့ပါတယ်ဒီနေ့မှာတော့စီဆိုင်ဘက်မှလက်နက်ကြီးပစ်ခတ်တံတွေဆက်ကြားနေရကြောင်းနဲ့ဟူပုံးမိုင်းပုံကားလန်ကိုထပ်မံပိတ်လိုက်ကြောင်းဒေသခံတူက VOA ကိုပြောပါတယ
်။မင်းတော့မတော့ဖြစ်တယ်ဟိုတော့ပြန်နေလိုက်။မင်းရလည်းပြစ်တာပဲမင်းရတော့တော်တော်ကြမ်းတယ်။ဆက်ခေါကနေစီဆိုင်တက်ကတော့အမြောက်တော့ဆောက်ထူတယ်။အဲနောက်ပြီးတော့ဘိုင်းရင်ဘိုင်းရင်ရှိတဲ့အထမ်းမ်းမှလည်းပြစ်သွားတယ်၃ချက်လား၄ချက်လားမသိဘူး။ရော်လည်းကြားသွားတယ်။အဲ့ဒါတိုက်ကြောင်းနဲ့ဖြစ်ဖို့စီဆိုင်မှာဖြစ်တယ်မင်းရတနေကုန်ပြီးသားပဲ။ဒီနေ့မင်းလည်းဖြစ်တယ်ဆက်ခေါကနေမင်းတော့လည်းလက်ချက်လာတော့ချက်တော့လမ်းကြည့်တယ်စီတိုင်းကမှတော့ပြစ်တယ်လမ်းကြားနေရတယ်မိုက်ပွင့်ကမနေ့ကပြန်တိတ်သွားတယ်တိုက်ပွဲကြီးကြီးမမတော့မဖြစ်ဘူးအမြောက်လည်းတော့ချက်ဆူနေတယ်ပေါ့လေအထဆန်းဖဲရောဒီမိုက်ပွင့်ရဲ့အမိနာမှာတောင်ကြားမှာရှိတဲ့ပိုးလွာတွေပေါ့လေ
လောလောဆယ်မှာစီဆိုင်မြို့မြောက်ဖက်နဲ့အနောက်ဖက်မှာစစ်ကောင်စီနဲ့ PNA ပအုပ်ပြည်သူစစ်တပ်ဖွဲ့တွေကနေရာယူထားပြီးတော့စီဆိုင်မြို့ကိုထိုးစစ်ဆင်နေတာဖြစ်ကြောင်းနဲ့မြို့ကတော့ပအိုးအမျိုးသားလူမျိုးရေးတပ် PNL နဲ့ပူးပေါင်းတပ်တွေထိန်းချုပ်ထားဆဲဖြစ်ကြောင်းပြောပါတယ် PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကတင်းလာနေကစီဆိုင်မြို့မှာတိုက်ပွဲဖြစ်ခဲ့ကြောင်းအခုလိုအတည်ပြုပြောပါတယ
်မနေ့ကတော့စီဆိုင်ဖက်မှာမနေ့ကနေ့ညနေခင်းတဲ့တနေ့ကုံလုံးတိုက်ပွဲဖြစ်ပွားပါတယ်ဟိုစီကောင်စီကနောက်ပြန်ဆုတ်သွားလို့တိုက်ပွဲရက်သွားတယ်ပေါ့နော်ညနေခင်းတဲ့ဖြစ်ခဲ့တယ်ပေါ့အဲ့ဒီမှာစီကောင်စီကဟိုသူတို့တရားရတဲ့လူဆုံးသွားတဲ့လူတွေကိုကာနစီနဲ့တည်ပြန်သွားတာရေတို့ကျွန်တော်တို့ဟိုတတိညတယ်ပေါ့လေမနေ့ကတော့ဒီမဲနဲ့တောင်အဖက်မှာပေါ့နော်ဟိုပုံလိုက်မိုင်းပွတ်ကြားကိုလည်းစစ်ကောင်စီကလက်နက်ကြီးတွေနဲ့ချစ်ပေါင်းများစွာပစ်ခတ်ခဲ့တယ်ပေါ့လေချစ်ပေါင်း20ကျော်30လောက်ရှိတယ်ပေါ့နော
်ဒီကနေ့မှာတော့မိုင်းပွန်ကာလန်ပိတ်ကြောင်းသတင်းကြားသိရပေမဲ့ခြေတန်းတက်တွေကမြေပြင်တိုက်ပွဲသတင်းပေးပို့လာတာမရှိသေးကြောင်းလည်းပြောပါတယ်ဒီအပိုင်းတွေအတွင်းမှာတော့စီဆိုင်မြို့နယ်ကိုစစ်ကောင်စီကလေကြောင်းကနှစ်ကြိမ်တိုက်ခိုက်ခဲ့တယ်လို့မဲနယ်တောင်ဒေသဘက်ကိုအတွဲလိုက်ပစ်တဲ့ဒုံးကျည်နဲ့အချက်60ကျော်ပစ်ခတ်ခဲ့ကြောင်းလေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်ဘာသာရေးအဆောက်အုံတွေထိခိုက်ပျက်စီးခဲ့ရကြောင်းလည်း PNL ကသတင်းထုတ်ပြန်ထားပါတယ်။ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ PNL နဲ့စစ်ကောင်စီပူးပေါင်းတပ်တွေအကြားမှာဇန်နဝါရီလနောက်ဆုံးပတ်ကစတင်ပြီးတော့ CA ပြည်ပခါတွေဖြစ်ပွားခဲ့တာပါ။ဖေဖော်ဝါရီလနောက်ဆုံးပတ်လောက်မှာတော့တိုက်ပွဲတွေဟာဟိုပုံးနဲ့မိုင်းပုံဘက်အထိကျဲပြန့်လာပြီးတော့တောင်ကြီးကျိုင်းတုံပြည်တော်စုလမ်းကိုတပတ်ပိတ်ခဲ့ရပါတယ်။လက်ရှိရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်ထားတာတော့မတွေ့ရပါဘူးခင်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာလက်လက်ကြီးပြင်းထန်ခဲ့ပြီးတချို့နေရာတွေကာလန်ပိတ်ခဲ့တာကိုစီသူပြောပြခဲ့တာပါ။ အင်္ဂါညရဲ့အခုလိုသတင်းပေးပို့ချက်တွေအပြီးမှာတော့အင်္ဂါညတိုင်းပြောပြပေးနေကြညီကြီးရောစာလက်သမားဘဝနောက်ယူကရိန်းမြန်မာနိုင်ရှင်ချက်ပြီးရင်အမေရိကန်နိုင်ငံသတင်းဆောင်ပါနောက်ကဘာတလွားခီးသွားစတဲ့ပတ်စင်ကဏ္ဍတွေဆက်တိုက်လာဖို့ရှိသေးတာမို့ဆက်ပြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ပြည်ဝအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့ Mass La 9ရဲ့အင်္ဂါညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဒါ့အပြင် VO ရဲ့ website Facebook နဲ့ YouTube တို့မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်ဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါသေးတယ်အခုမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အင်္ဂါညတိုင်းပြောပြပေးနေကြယူကရိန်းမြန်မာနိုင်ရှင်ချက်နောက်အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါပြီးရင်ကမ္ဘာတစ်လွှာခီးသွားအပတ်စဉ်ကဏ္ဍတွေမတိုင်ခင်မြေကြီးဩစာလယ်သမားဘဝအစီအစဉ်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါကိုခမောင်ဆွေမင်းဆွေနေထားတာမှာဒီတစ်ပတ်တော့တောင်သူလယ်သမားနေ့သမိုင်းနောက်ကြောင်းဘလို့ရှိနေတာကိုပြောထားပါဗျ။မြန်မာနိုင်ငံမှာဒီလမတ်လ2ရက်နေ့ကိုတောင်သူလယ်သမားနေ့ဆိုပြီးနှစ်တိုင်းလွတ်လွတ်အသီးမတ်ပြုဖော်ပြလာကြအထိမ်းအမှတ်တွေလှုပ်လာကြပါတယ်။ဒါပေမဲ့လည်းအဲ့ဒီတောင်သူလယ်သမားနေ့ဆိုတာဒီမိုကရေစီကိုဖျက်သိမ်းပြီးပထမဆုံးအာဏာသိမ်းခဲ့တဲ့နေ့ကိုဆက်အာဏာရှင်တွေကအဓမ္မသတ်မှတ်ခဲ့တဲ့နေ့ဆိုတာကိုတော့သမိုင်းအမှန်ကိုသိရှိကြတဲ့သူတွေအတော်ကိုနည်းနေပါတယ်။ဒါနဲ့ပတ်သက်ပြီးလေ့လာထားတဲ့ကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။ဒီလမလ2ရက်နေ့ကိုတောင်သူလယ်သမားနေ့အဖြစ်အသိအမှတ်ပြုဖော်ပြကြအထိမ်းအမှတ်တွေပြုလုပ်ကြတဲ့အထက်မှာလွတ်လပ်တဲ့မီဒီယာတွေပါဝင်သလိုတောင်သူလယ်သမားအရေးဆောင်ရွက်နေကြသူတွေအဖွဲ့အစည်းတွေလည်းပါဝင်ကြပါတယ်။အဲ့ဒီမီဒီယာတွေအဖွဲ့အစည်းတွေတဲကတချို့ကတောင်သူလယ်သမားတွေဖြစ်ပေါ်လာပုံသမိုင်းကြောင်းအမှန်ကိုလုံးဝမသိကြသလိုတချို့ကတော့တိတိကျကျနဲ့ဖော်ပြကြကျင့်ပါကြတာဖြစ်ပါတယ်ပြည်သူအများစုထဲမှာလည်းတောင်သူလယ်သမားတွေဆိုတာကိုသိရှိကြသူတွေများပေမဲ့မလ2ရက်နေ့ကိုတောင်သူလယ်သမားတွေအဖြစ်ဘယ်သူကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာကတော့သမိုင်းကြောင်းသိရှိသူနေပါပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားတွေကိုဂုဏ်ပြုကြတဲ့အကြောင်းအင်တာနက်လူမှုကွန်ရက်မှာရေးသားကြသူတွေကတချို့ကိုမေးကြည့်ရမှာအားလုံးနီးပါးလောက်ကရေရရရမသိကြတာများပါတယ်
။တောင်သူလယ်သမားတွေဖြစ်ပေါ်လာဖို့သိတော့ဘူးလေကွယ်။အဲ့လိုကြဆင်းပြတတ်ဘူး။မသိဘူးလို့ပဲပြောရမှာပဲ။သမိုင်းကိုထဲထဲဝင်ဝင်သိလို့ရေးတာမဟုတ်ဘူး။အဲ့လောက်ကြီးကြီးထဲထဲဝင်ဝင်မသိဘူး။ခနာချင်းခံစားမှုလေးမှာရေးတာ။အဲ့ဒါတမန်ငါဆန်ငါလေးပဲမြင်တာ။ထဲထဲဝင်ဝင်နားလဲတာမဟုတ်ဘူး
။အဲတောင်လယ်သမားတွေတို့ငငယ်သင်ရလေသမိုင်းမှာ။အေး1930လေ။အေးမီလတ်တည့်ဟဲ့ပါလေ။အဲ့အလုံးသမားနေ။မသိပါလေအကုန်ပြန်မကြည့်ဘူး။တယောက်ကြီးပြပြဝါခလုံးပါမပြောတတ်ဘူးကစိတ်မက်လေအရင်အဲ့စာရရလို့တော့တိကျကျကျနေပါစိတ်မမှတ်မိတော့ပါဘူ
းတကယ်တော့ဆယ်စုနှစ်6ခုကျော်ဆိုတာဟာနိုင်ငံတနိုင်ငံရဲ့သမိုင်းမှာမေးလောက်အောင်မှားလောက်အောင်တိတ်ပြီးဝေးကြတယ်လို့တော့ပြောလို့မရပါဘူးမြန်မာနိုင်ငံမှာဒီမိုကရေစီနီးချရွေးချယ်ထားတဲ့အစိုးရကို1962ခုနှစ်မတ်လ2ရက်နေ့ကတမတော်စီဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးအာဏာသိမ်းယူခဲ့ပါတယ်လွတ်လပ်ရေးရပြီးနောက်ပါလီမန်ဒီမိုကရေစီစနစ်နဲ့ကျင့်သုံးနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဟာလည်းအဲ့ဒီအချိန်ကလေးကစိတ်သုံးသွားခဲ့ပြီးစစ်အာဏာရှင်စနစ်အောက်ကိုပထမဦးဆုံးအချိန်ကြားရောက်ခဲ့ပါတယ်။အဲ့ဒီလိုစစ်အာဏာရှင်စနစ်ကိုပထမဦးဆုံးစတင်ခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့အာဏာသိမ်းခေါင်းဆောင်တွေဟာတော်လှန်ရေးကောင်စီအစိုးရလို့နာမည်တက်ပြီးတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပါတယ်။အဲ့ဒီနှစ်ဇူလိုင်လတည်းရောက်တော့သူတို့ကိုစန့်ကျင်ခဲ့ကြတာကတော့ကျောင်းသားတွေဖြစ်ကြတဲ့အတွက်လွတ်လပ်ရေးတိုက်ပွဲသမန်းဝင်ရန်ကုန်တပ်ကတော်အဆောက်အုံကိုဖောက်ခွဲဖျက်ဆီးကျောင်းသားတွေကိုတပ်ဖြတ်ဖမ်းဆီးပြခဲ့ပါတယ်။ဆရာနာရှင်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လှန်ရေးကောင်စီဟာတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပေမဲ့အခြေခံဥပဒေလည်းမရှိဘာမူဝါဒမှလည်းမရှိဘဲစံတဝါဝါနဲ့ဖြစ်နေခဲ့ပါတယ်။အဲ့ဒီအချိန်ကကမ္ဘာမှာခေတ်စားခဲ့တဲ့ဆိုရှယ်လစ်ဝါဒနဲ့တိုင်းပြည်ကလူအများစုကိုးကွယ်တဲ့ဗုဒ္ဓဘာသာကိုပေါင်းစပ်ပြီးမြမနီးမြမဟာဆိုရှယ်လစ်လမ်းစဉ်ကိုတီထွင်ဖို့စတင်ကြိုးစားခဲ့ပါတယ် ဒီလိုနဲ့အာနာသိမ့်ပြီးတနည်းအချာမှာတော်လိုင်းကောင်စီဥက္ကရာဘိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးစကိုင်းအနီးကအုံတော်ရွာတောင်ကူနားကခပောင်းဟင်္ဒရာမြို့နားကဒူးရနဲ့ပုပ်ပါဒေသတွေမှာတောင်သူလယ်သမားနီနောဖလေပွဲတွေကိုအကြီးအကျယ်ခံကဏ္ဍနာကျင်းပခဲ့ပါတယ်တပြိုင်တည်းမှာပဲတောင်သူလယ်သမားတွေကိုဦးကြီးများဆိုပြီးတော်လိုင်းကောင်စီပိုင်းမီဒီယာတွေကနေစတင်ရေးသားခဲ့ကြပါတယ်အဲ့ဒီအခမ်းအနားတွေကနေပဲမြန်မာနိုင်ငံကအ धिक အခြေခံလူဒန်းစားတောင်သူလယ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ဆိုပြီးစစ်အာဏာရှင်စနစ်စတင်တည်ထောင်ခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့စစ်အာဏာသိမ်းတဲ့နေ့ကိုတောင်သူလယ်သမားနေအဖြစ်သတ်မှတ်ခဲ့ပါတယ်တောင်သူလယ်သမားတွေရဲ့စန္ဒလုံးဝမပါပဲစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်ကသတ်မှတ်ခဲ့တာဖြစ်ပြီးဒီကနေ့အချိန်ထိအဲ့ဒီနေ့ကိုတောင်သူလယ်သမားနေအဖြစ်ဆက်လက်ပြီးအသိအမှတ်ပြုနေကြပါတယ်အဲ့ဒီတောင်သူလယ်သမားနေ့ကိုပြောင်းလဲပေးဖို့အတွက်တောင်သူလယ်သမားအရေးဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းတချို့ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်တောင်သူလယ်သမားရေးရာလွှတ်တော်ကော်မတီကိုတွားရောက်ဆွေးနွေးခဲ့ကြပါတယ်အဲ့ဒီအထက်မှာမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားသမ္မတအဖွဲ့ချုပ် AFFM ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
မတ်လ2ရက်နေ့ဟာဆိုလို့ရှိရင်ဗိုလ်ချုပ်ကြီးနေဝင်တို့အာဏာသိမ်းခဲ့တဲ့နေ့ဖြစ်တယ်ဒီအာဏာသိမ်းတဲ့နေ့ကိုမြန်မာနိုင်ငံတောင်သူလယ်သမားနေ့ဆိုပြီးတော့အဲ့လိုသတ်မှတ်ခြင်းကိုပြောင်းလဲပေးဖို့အတွက်တင်ပြခဲ့ပူပါတယ်ဘောနော်အဲ့တော့တော့ NLD ဆိုရအနေနဲ့ဒီဟာကိုသူတို့ပြောင်းလဲဖို့အတွက်စိတ်ဆန္ဒရှိတယ်ဒါပေမဲ့ဒီဟာကိုပြောင်းလဲတဲ့အခါကျလို့ရှိရင်နောက်ဆက်တွဲပေါ့ဖြစ်လာနိုင်တဲ့တမရော်နေ့ဆိုတာဟာတော်လိုင်းကြီးနေ့ဖြစ်သွားနိုင်တယ်ဆိုတဲ့အနေထားတွေလည်းရှိနေတဲ့အတွက်ကြောင့်မို့လို့တက်ကလက်မခံသူတို့အနေနဲ့အဲ့ဒီဟာကိုပြောင်းလဲဖို့အတွက်ခက်ခဲရှိတယ်ဆိုတဲ့အနေထားမျိုးကိုတွေ့ရတာရှိပါလေ
တော်လိုင်းကောင်စီအမည်နဲ့စစ်တပ်ကနေပထမဆုံးအာဏာသိမ်းပြီးတဲ့နောက်ထမ်းတောင်သူတွေဟာပထမဆုံးအထိနာတဲ့အထဲမှာပါဝင်ပါတယ်အဲ့ဒါကတော့ထညက်ကိုနေကျော်တည်ယူခွင့်မရှိဘဲပိတ်ပင်ခဲ့တာဖြစ်ပါတယ်အဲ့ဒီအတွက်တနေကနေတနေကိုထညက်တွေမောင်းကိုတည်ယူရောင်းချကြရပါတယ်အဲတစ်ဆက်တည်းမှာပါလီမန်ဒီမိုကရေစီခေတ်ကပြဋ္ဌာန်းခဲ့တဲ့တည်စားချထားရေးဥပဒေကိုအဓိပ္ပာယ်ပြောင်းပြီးလယ်မြေအားလုံးကိုနိုင်ငံပိုင်ဆိုပြီးအမိန့်ထုတ်ပြန်ကစိုက်ပျိုးမြေနဲ့ကိုက်စီမံကိန်းသီးနှံတွေအာရမစိုက်ခိုင်းတာတာဝန်ကျေသီးနှံဆိုပြီးသတ်မှတ်တာတွေစတင်လှုပ်ဆောင်ခဲ့ပါတယ်ပါလီမန်ဒီမိုကရေစီခေတ်ကတည်စားချထားရေးဥပဒေဆိုတာကမြေပိုင်ရှင်စနစ်ကြီးထွားလာမှာကိုတားဆီးတဲ့အနေနဲ့စိုက်ပျိုးမြေအားလုံးကိုနိုင်ငံပိုင်ဖြစ်ပြီးစိုက်ပျိုးရေးလုပ်ကိုင်သူတွေဟာတည်စားအနေနဲ့ဖြစ်တယ်လို့အကြမ်းမြင်ပြဋ္ဌာန်းထားတာဖြစ်ပါတယ်အဲ့ဒီလိုစစ်အာဏာသိမ်းတော်လိုင်းကောင်စီတက်ပြီး9နှစ်အကြာ1968ခုနှစ်မှာတော့မြန်မာနိုင်ငံမှာဆန်ရှားပါမှုဖြစ်လာပါတော့တယ်။ရခိုင်ပြည်နယ်စစ်တွေမှာဆိုရင်ဆန်ကိုတောင်တွေကိုလူလူကဝိုင်းပြီးတောင်းဆိုကြတဲ့အတွက်ပြစ်ခတ်နှိမ်နင်းတာတွေတောင်ရှိခဲ့ပါတယ်။အဲ့ဒီလိုစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်ဟာတော်လိုင်းကောင်စီဥက္ကရာအဖြစ်ကနေ1984ခုနှစ်မှာမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာဥက္ကရာကြီးဆိုပြီးတပါတီအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတောင်သူလယ်သမားတွေအနေနဲ့သီးနှံတာဝန်မချေရင်နေကျော်သေယူခွင့်ရောင်းချခွင့်မရှိတဲ့အပြင်ဖမ်းဆီးထောင်ချတာအိမ်မှာရှိတဲ့စပားကြီးသီးနှံကြီးတွေနဲ့အထိရှာဖွေတာတွေလှုပ်ဆောင်ခဲ့ပါတယ်ဒါအပြင်သီးနှံတာဝန်မချေရင်သမဝါယမကထုတ်ပေးတဲ့စံကိုထုတ်ယူခွင့်မရှိတာအထိလဲဒဏ်ခတ်ခဲ့ပါတယ်ဒါပေမဲ့ဆေးအာနာရှင်ဦးနေဝင်ဦးဆောင်တဲ့မဆလာတပါတီအစိုးရဟာသူတို့အာနာသိမ်းတဲ့မလ၂ရက်နေ့ကိုတော့တောင်သူလယ်သမားနေအဖြစ်နှစ်စဉ်ကျင်းပပြီးနိုင်ငံပိုင်မီဒီယာတွေမှာအကြီးအကျယ်ဖော်ပြကြပါတယ်။ကြာလာတော့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်အာနာသိမ်းတဲ့အချိန်ကိုမှီလိုက်တဲ့သူတွေကမမှီတဲ့သူတွေကတောင်သူလယ်သမားနေဆိုတာကိုတကယ်အစ်မှန်နေလို့ထင်ကုန်ကြပါတယ်။အမှားကြအမှန်ဖြစ်ကုန်တဲ့သဘောဖြစ်ပါတယ်။ဒါပေမဲ့တောင်သူလယ်သမားနေကိုတင့်တော်ရာနေ့ရက်တစ်ခုခုအဖြစ်သတ်မှတ်ရေးတွေ့တောင်သူလယ်သမားအရေးလှုပ်ရှားနေကြတဲ့အဖွဲ့တချို့ကစီယုံလှုပ်ရှားမှုတွေရှိခဲ့ပါတယ်အဲ့ဒီအထက်မှာမကွေးတိုင်းအခြေစိုက်တဲ့ကျေးလက်မြေအဖွဲ့လဲပါဝင်ပါတယ်အဖွဲ့ကောင်းဆောင်တူဖြစ်တဲ့ကိုစော်မင်းထိုက်ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေ့ကိုသတ်မှတ်ဖို့သူတို့အဖွဲ့တွေစူးစမ်းခဲ့ကြတယ်လို့အခုလိုပြောပါတယ်
အာနာသိန်းရဲ့နေကိုအကြံပေးတတ်မှတ်ထားတဲ့နေကိုတောင်သူလေသမားနေဆိုပြီးတော့ဒါခေါ်ဝေါ်နေတာကိုပေါ့နော်ကျွန်တော်တို့သဘောမကျပါဘူးတကယ်တော့ဒီကတောင်သူလေးကိုအသုံးချတဲ့နေအဖြစ်ပဲကျွန်တော်တို့ကမြင်ပါတယ်ကြည်လက်တောင်သူလေးတကယ်တမ်းကြတော့1930ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတောင်သူလေသမားလေးရဲ့အရှိကနေပြီးတော့ရတ္တိခဲ့တဲ့ဆရာဆန်ဟာတော်လန်ရေးစတဲ့နေလည်းဖြစ်ပါတယ်ဗျအားကြောင့်မို့ကျွန်တော်တို့အနေနဲ့တောင်သူလေသမားနေလည်းဖြစ်ပါတယ်ဗျ
အဲဒီလိုအင်္ဂိတ်အစိုးရအုပ်ချုပ်ခဲစဉ်ကတောင်သူလယ်သမားတပုံကောင်းဆောင်ဆရာဆန်ဦးဆောင်ပြီးတပုံထားခဲ့တဲ့နေ့ကိုသတ်မှတ်ဖို့တောင်သူလယ်သမားအဖွဲ့အစည်းတွေစုပေါင်းတိုင်ပင်မှုကြိုးစားပြင်ဆင်နေစဉ်မှာပဲပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလဆန်းစစ်အာဏာသိမ်းမှုကြောင့်အစီအစဉ်တွေမဖြစ်ခဲ့ကြတော့ပါဘူး1988ဩဂုတ်လရှစ်လလုံးလူထုအုံကြွားမှုကိုစစ်တပ်ကဖြိုခွင်းနှိမ်နင်းပြီးနောက်ပိုင်းနိုင်ငံတော်ညီဝက်ပြည်ပြားမှုနဝတာနိုင်ငံတော်အေဂျန်တာယာရေးနာအာဖာစစ်အာဏာရှင်ခေတ်အဆက်ဆက်မှာတောင်သူလယ်သမားတွေပိုင်တဲ့စိုက်ပျိုးမြေတွေကိုစစ်တပ်ကသိမ်းယူတာစစ်ဘိုလ်တွေကိုကြိုးစီပွားအတွက်သိမ်းယူတာတွေဟာလက်ရဲစရဲရှိလာပြီးတောင်သူလယ်သမားတွေဟာဖမ်းဆီးခံရတာနှိပ်စက်ခံရတာတွေတောင်မှရှိခဲ့ကြပါတယ်ဒါအပြင်ဆရာနာရှင်တွေနဲ့နီးစပ်တဲ့ခရိုနီကောစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့အကျိုးစီးပွားအတွက်သိမ်းယူတာတွေဟာနေရာအနှံ့မှာဖြစ်ပွားခဲ့ပါတယ်အခုနောက်ဆုံးဆရာနာသိမ်းလိုက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီခေတ်မှာတော့တောင်သူလယ်သမားတွေရဲ့ဘဝဟာအဆိုးဆုံးအခြေအနေဖြစ်နေပြီးလယ်ယာမြေတွေကိုဆွန့်လွတ်ကြတဲ့အဆင့်အထိတောင်ရောက်ရှိကုန်ရပါတယ်အဲ့ဒီလိုဆေးအာနာရှင်စနစ်ကိုစတင်မွေးဖွားခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့တောင်သူလယ်သမားနေ့အဖြစ်သတ်မှတ်တာကိုအများစုကတော့ဘယ်သူတွေကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာမဝေးလာတဲ့သမိုင်းကြောင်းကိုလေးလာမှုမရှိကြဘဲတောင်သူလယ်သမားနေ့အဖြစ်လက်ခံယုံကြည်နေကြပြီးဂုဏ်ပြုနေကြတာဟာနှစ်စဉ်လိုလိုဖြစ်နေပါတယ်ခင်ဗျာ
တောင်သူလယ်သမားနေ့သမိုင်းနောက်ကြောင်းမှန်ကဆေးအာနာပထမဆုံးသိမ့်ပြီးအဓမ္မသိမ့်သတ်မှတ်ခဲ့တဲ့နေ့ဖြစ်တာဖြင့်အဲ့ဒီနောက်မှာလဲမြေယာတွေကိုထပ်သိမ့်တာအပါအဝင်လယ်သမားတွေကိုဆက်ရနာရှင်တွေကမျိုးစုံဖိနှိပ်ချုပ်ချယ်လာခဲ့တာကိုကိုခမောင်စုံမင်းပြောပြပေးခဲ့တာပါအခုတော့ဟောင်စာပြောပြတဲ့ယူကရိန်းမြန်မာနှိုင်းရှင်သုံးသက်ချက်ပါအရှိန်မြင့်စဲယူကရိန်းစစ်ပွဲဒုက္ခကြီးကိုပြောထားပါတယ်မြန်မာနဲ့ယူကရိန်းတွေမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေကလည်းရက်တံမသွားပဲအချိန်ဟုန်မြင့်တက်နေစေပဲဖြစ်ပါတယ်စစ်ပွဲအစပြုတဲ့အချိန်ကစပြီးစစ်ရဲ့အနိဋ္ဌာယုံတွေကြားမှာဖြတ်သန်းလာရတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံသူအန်နာနဲ့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ကနေဟောင်စာပြောပြထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ကဘာသွားမှာစစ်ပွဲတွေတဖြည်းဖြည်းနဲ့ပြန်ကျဲလို့နေပါတယ်တဖက်မှာလည်းမြန်မာနဲ့ယူကရိန်းတွေမှာဖြစ်နေတဲ့စစ်ပွဲတွေကရက်သက်မသွားပဲအရှိန်ဟုန်မြင့်တက်နေစေဖြစ်ပါတယ်မြန်မာစစ်သားဘက်ကစစ်ပတ်နဲ့မသက်ဆိုင်တဲ့လူနေဆောက်အုံတွေကိုပုံကျဲတိုက်ခိုက်နေသလိုရုရှားဘက်ကလည်းယူကရိန်းမှာရှိတဲ့လူနေဆောက်အုံတွေကိုဒရုန်းတွေနဲ့တိုက်ခိုက်မှုကြောင့်အပြည့်အဝပြည်သူတွေနေ့စဉ်သေဆုံးနေခဲ့ကြရပါတယ်ဒီလိုနဲ့စစ်ပွဲတွေအစပြုတဲ့အချိန်ကစပြီးအနိဋ္ဌာယုံတွေကြားမှာဖြတ်တန်းလိုက်ရတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံသူအန်နာနဲ့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မြင်မြန်ထားပါတယ
် It was perfect It was perfect because we bought the apartment we stayed in it was in
Ukraine မှာစစ်မဖြစ်ခင်ဒီကျမတို့ဘွားကအရန်ကိုတာယာခဲ့တာပါနေဖို့အတွက်ခန်းတခန်းဝယ်ပြီးတော့ဘွားတွေစားခဲ့တဲ့နေရာပေါ့နော်ကျမက Ukraine မျိုးတော် Kiev မှာကြီးပြင်းခဲ့တဲ့သူပါကျမအမျိုးသားကတော့ဒီ Ukraine အရှေ့ပိုင်းကနေလာပါတယ်အခုလည်းသူနေတဲ့မျိုးတွေရုရှားအောက်ထက်မှာတင်းထလာရတာတနည်းနည်းပါရှိလေကျမတို့နောက်ထပ်ကလေးယူဖို့အတွက်ပြင်ဆင်မယ်ဆိုတော့ကျမအလုပ်ကနေပြီးတော့ထွက်လိုက်တာအိမ်မှာကျမသားကြီးလေးနဲ့အေးအေးချမ်းချမ်းပြုတ်ပြုတ်ရွှင်နဲ့ဖြတ်တန်းခဲ့ကြရပေါ့နော်တညမှာတော့ကျမအမျိုးသားကျမကိုနှိုးတယ်ပြီးတော့အလန့်တကြားနဲ့ထတော့စစ်ပွဲဖြစ်နေပြီဆိုပြီးတော့ကျမကိုပြောတာအဲ့ဒီအချိန်မှာကျမကဒုတိယကလေးကိုဝင်ကြီးနဲ့ကျမတို့ဘာလို့ရမယ်မသိဖြစ်တာပေါ့နော်ကျမတို့နေတဲ့နေရာကလည်းဒုံးကျင်နဲ့တိုက်ခိုက်ခံရတယ်အဲ့လိုဖြစ်တော့ကျမအမျိုးသားလည်းကားယူပြီးတော့စီးသွားဖြေတာပြီးတော့စားစရာတွေဝယ်စုဖို့အတွက်ငွေသားတွေသွားထုတ်တယ်ပေါ့နော်ကျမတို့ရဲ့အစီအစဉ်ကဒီအစားအသောက်တွေတူလောင်ထားပြီးတော့ခန်းထဲမှာပဲအတူတူနေကြမယ်ဆိုတော့ဆုံးဖြတ်ထားတာပေါ့နော်ဒါမဲ့ဒုံးကြီးပောက်ကွဲစံတွေအကျဲကြားရပြီးတော့ရန်ငွေတွေကလည်းဒီပတ်ဝန်းကျင်တစ်ခုလုံးအပြည့်ပဲအဲ့ရန်ငွေနဲ့နေနေပဲအသက်ရှူကြရတာညာရင်းချင်းပဲကျမတို့ပစ္စည်းတွေကောက်သိမ်းပြီးတော့နောက်တနေ့ကျမတို့အဲ့နေရာကနေထွက်ပြီးတော့ဘေးကင်းတဲ့နေရာကိုပြောင်းရတာပါ
We took a night to pack and we just left the next morning. It's touching and anyhow in the middle of war.
တိုက်ပွဲတွေဖြစ်တဲ့အချိန်မှာပဲကျွန်မတားငယ်လေးကိုမွေးခဲ့လေ ayam okay okay mui ya. Tapi macam mana tali mui pah lanai lu roda, dekai u kengkang ni lu piaya me. Macam kalau mui ronga ayam yuicha ya kepai. Aku leshi ni ni de, yugre nak pergi macam mui mula, macam ayam mui ye keep mui, pemui macam mui amle suaku ju. อย่าละแค่แค่อาเซนนั่นเนี่ยสลงอ่ะได้แค่แค่ไหนอ่ะเหรออย่างหัวตัวอย่าลายอ่ะเลยแค่แค่ไปน้องส่งจะมาที่จีบยังไงเลยคีบมีมาเลยตาเลยกูไม่แม่ปนอ่ะเอ็มอ้าวมีเนี่ยไม่ไหนไงไปพอลูกที่คีบมีกูยื้อเชียร์เลยสิเนาะแต่แกลูกจะมาจะคู่คู่พี่เข่งที่มีมาอ่ะกูยืมยันเราอย่างไหนเนี่ยอ่ะสุดเปล่าคีบมีกูไปยื้อแกละวะ
ที่สิบวันสองสองชั่วโมงหรือเปล่าเลยสิเลยลูกพี่ว่าไม่สนนะจะมาเห็นเฟซบุ๊กสามยันเอาเพื่อนเพื่อนจีไลน์ไปส่งไหมที่เมื่อวันที่ยังก็ชิคเกอร์ที่เขมรยินดีกันอะไรที่สิบวันเลยจังบัวเลยเปลี่ยนอะไรที่เนี่ยก็มีอะไรบ้างจะมาลงว่ามาแข่งกันไหนมาปีรอจะมาเนี่ยยินดีเลยจะเป็นลาบีไปเลยมาส่งที่บ้านงานนี่ปีรอลดเนี่ยทรัพย์ยินเนี่ย
Of course, I'm hoping this will stop soon, but I'm really.
This is why I'm saying, be strong to me. Look, just my family, my wife. Time is this is why I change to road. Just my, I'm too old for it. Just my deal. Follow this road. Russia, just my road. I'm going to pay for it. You buy something, join it. Just my road. My wife is just my wife. เสบวยก็เช่นตัวด้วยมีอะไรอย่างยัดแน่นตัวมันพอดีลูกจะมารู้ไปกันเลยจริงๆแค่ไหนบุรู้ว่าไปสิ่งที่ใครให้มาเนี่ยลูกเสียชีวิตก็เสบวยลูกตัวยามาวะนั่นแค่เพื่อเส้นทางเมื่อสิ่งจะมาคลีบปอนะตัวยูเครนเนี่ยมาเป็นเส้นเอเชียละที่มาเป็นเนี่ยบุเสบวยสมเชื่อใจชาติละเนี่ยสุริปมาเป็นมุติไปพี่นายน้อที่นายเนี่ยมาเป็นเอทูปุ่มยานเนี่ยตัวกว่านี้จะน่าวะแต่พ่อมาเส้นทางจีโร่เลยยี่สิบด้วยเส้นทางละเนี่ยยังคงเสียชีวิตอยู่เลยสิ
กูเลี้ยงสิพี่นี่เลี้ยงสิบัวมาเรื่อยๆสิเนี่ยตัวกูเป็นมีเมียเส้นจีดว่าเส้นอะไรบ้าพี่เลี้ยงสิลูกบัวก็ยังกูตัวร้องมาเลยเสียสับรูปบ้าพี่จำเลี้ยงสุราเลยไปดูมาไม่ตีหน่อยเลยสิบวันเลยจำมาตัวข้าวมีเมียส่วนเนี่ยพี่ตั้งเงี้ยเลยยูเครนเองกันดูอันนั้นเนี่ยสัตว์มีเมียท่าด้วยที่บ้านเลยนั่นรู้มาเลยที่สิสิมาบริเวณป่าวสุนีจำเลี้ยงสุราสอบมีจิ๋วไปจับบักเนี่ยจุนห้องสบายมีเรื่องพี่ร้องสุกันเนี่ยเต็มสับไปแ
ာပြပြခဲ့တာပါအခုတော့ကိုသိန်းထိုင်ဘူးပြောထားတဲ့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါပါစူပါချူးစေးလို့ခေါ်တဲ့အင်ကာနိပါတီတွင်သမရာလောင်းနိုင်ငံနေရာအနှက်ရွေးပွဲကိုပြောထားပါတယ်ဒီနေ့အင်ကာနိအမေရိကန်ပြည်တော်စုပြည်နယ်တဒါစင်ကျော်မှာပါတီတွင်သမရာလောင်းရွေးကောက်ပွဲတွေကျင်းပနေကြပါတယ်ဒါကြောင့်လည်းပြီးခဲ့တဲ့သတင်းပတ်ကုံတွင်ကိုစလေလောင်းတွေတယောက်နဲ့တယောက်အပြန်အလှန်ဝေဖန်ထုတ်နှက်ပြောဆိုကြသလိုရွေးကောက်ပွဲမှာအစီအစဉ်တွေနဲ့ပတ်သက်လို့မဲဆန္ဒရှင်တွေကိုချပြရှင်းပြခဲ့ကြပါတယ်ဒီကြောင့် VOA သတင်းတော် Veronica Beltras Iglesias သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးပြောပြပေးထားတာတဝါကြီးဆက်နာစင်ကြည့်ရှုကြပါဦးခင်ဗျာ
ပြည်내15ပြည်내နဲ့မေဂန်နန်မိတ်ဆမ်မိုဝါကျောင်းအမေဆန္ဒရှင်တွေအင်္ဂါနေ့မဲပေးကြမှာဖြစ်ပြီးနိုဝင်ဘာသမ္မတရွေးကောက်ပွဲအတွက်ပါတီတွင်သမ္မတလောင်းကိုရွေးချယ်ပါလိမ့်မယ်။ဒီမိုကရက်ပါတီကလက်ရှိသမ္မတဂျိုးဘိုက်ဒန်နဲ့ရီပါဘလီကန်ပါတီကသမ္မတလောင်းဒေါ်နယ်ထရန့်တို့နိုဝင်ဘာရွေးကောက်ပွဲမှာပါတီကိုစားပြုသမ္မတလောင်းတွေဖြစ်အချိန်နဲ့ရှင်ပြိုင်ကြမယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအောင်နီကီဟေးလီရီပါဘလီကန်ပါတီတွင်သမ္မတလောင်းရှင်ပြိုင်နေပေမဲ့လည်းသမ္မတဟောင်းဒေါ်နယ်ထရန့်ကအရေးသားနေပါတယ်။မဲဆန္ဒရှင်တွေကသူ့ကိုလိုလားနေသမျှဆက်ပြီးရှင်ပြိုင်သွားမယ်လို့NVC ရုပ်သံနဲ့တနင်္ဂနွေနေ့ကတွေ့ဆုံမေးမြန်းခန်းမှာနီကီဟီလီကပြောပါလေ
They'll show it in their votes, they'll show it in their donations.
ဒီလိုမျိုးပြနေပါတယ်။သူတို့လူတန်းတာတွေမှာလည်းပြနေပါတယ်။ကျမအာယုံစိုက်တာကအခွန်ပေးပြည်သူတွေရဲ့ငွေတွေကိုလေးစားဖို့အစိုးရအဖွဲ့အစည်းအတိုင်းတာပမာဏကိုလျှော့ချဖို့နေသားကိုလုံခြုံအောင်လုပ်ဖို့ဥပဒေစိုးမိုးဖို့ငြိမ်းချမ်းရေးကိုအင်အားနဲ့တည်ဆောက်ဖို့ပါ
။စူပါကျူးစေးလို့ခေါ်တဲ့အင်္ဂါနေ့ရွေးကောက်ပွဲမဲဆွယ်ပွဲတွေမှာသမ္မတဒေါ်နယ်ထရန့်ကလည်းလူဝင်မှုကြီးကြပ်ရေးဦးစားပေးကိစ္စကိုအဓိကပြောဆိုနေပါတယ်
။ Not one more innocent American life should be lost.
ပြည်သူဝင်ရောက်လာသူတယောက်ယောက်ကျူးလွန်တဲ့ရာဇဝတ်မှုကြောင့်ဘယ်အပြစ်မဲ့အမေရိကန်မှာထပ်ပြီးမသေးဆုံးသင့်တော့ပါဘူး။နိုဝင်ဘာ5ရက်ရွေးကောက်ပွဲမှာထောက်ခံမဲ့အများပြရဖို့အတွက်အ အခုကတည်းကထွက်ပြီးမဲပေးဖို့လိုပါလိမ့်မယ်ကျွန်တော်တို့ဟာအင်အားအပြည့်နဲ့ခီးနေနေတဲ့ယထာတစီဖြစ်ပါတယ်ဆက်သွားမယ်မယက်မနာသွားနိုင်မယ်ဆိုတာကိုပြပါလိမ့်မယ
်ပြီးခဲ့တဲ့သတင်းဘက်ကတက်ဆက်စပီနယ်ကိုသွားခဲ့တဲ့သမ္မတဂျိုးဘိုက်ဒန်ကတော့ပါတီနေရစလုံးကထောက်ခံတဲ့နေကြာလုံဂျိုကြီးဥပဒေကျမ်းကိုမောင်းမြင်အောင်ထရန့်ကဝင်ပြီးတော့ဖျက်လို့ဖျက်ဆီးနှောက်ရက်နေတယ်လို့ဆွဆွဲပါတယ်သမ္မတကတော့ဂျေးဘိုင်ဒန်ကလည်းမြို့သမီးတွေရဲ့မျိုးဆက်ပေါ်ချမ်းမာရေးခွင့်ရေးတွေမဆုံးရှုံးအောင်မဲဆန္ဒရှင်တွေနဲ့စဉ်းစားဖို့ထောက်ပြပြောဆိုသွားပါလိမ့်
။ He's considering a national abortion ban.
ဒေါ်နယ်ထရန့်ကတနိုင်ငံလုံးအတိုင်းအတာနဲ့ဒရီတာဖျက်ချခွင့်ပိတ်ပင်မှုစဉ်းစားနေရပါ။သူကအမျိုးသမီးတွေအတွက်မိသားစုတွေအတွက်တိတ်ကိုအနေကြီးပါတယ်။သူနိုင်လို့မဖြစ်ပါဘူး
။သမ္မတဂျိုးဘိုင်ဒန်ကတော့သူ့ပါတီဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဖြစ်ဖို့တည်ကြားနေပြီဆိုပေမဲ့လည်း Republican Party ဘက်မှာတော့ဒေါ်နယ်ထရန့်အနေနဲ့ပါတီထွေထွေညီလာခံမှာကိုယ်စားလှယ် 1,215 ရောက်ရဲ့ထောက်ခံမှုရဖို့လိုပါတယ်။အင်ကာနေစူပါကျူးစေးရွေးကောက်ပွဲရလဒ်ဒီကျင်းပဖို့အတွက်တော့ရှင်းနဲ့ချီပြီးအချိန်ယူရနိုင်ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရေးမှာအရေးပါတဲ့စူပါကျူးစေးလို့ခေါ်တဲ့အင်ကာနေပါတီတွင်သမ္မတလောင်းနေရာနှက်ရွေးကောက်ပွဲတွေအကြောင်းကိုသိန်းထိုင်ဦးရှင်းပြခဲ့တာပါ။အခုတော့ VOA America တန်ရဲ့ဘရူညာအပတ်စဉ်ကဏ္ဍတွေကိုဆက်ပြောပြနေပါတယ်။အခုမဆုမျက်မွန်တင်ဆက်တဲ့ကဘာတလွားခီးသွွားကဏ္ဍကိုဆက်ပြီးတော့နားဆင်ကြည့်ရှုအောင်ပါ။ဈေးကြီးလာတဲ့နှင်းလျှော်စီးခီးအကြောင်းကိုဒီတစ်ပတ်ပြောထားပါတယ်။နှင်းတောင်တွေပေါ်မှာနှင်းလျှော်စီးရတဲ့အတွေ့အကြုံကိုနှစ်သက်သူတွေအတွက်နှင်းလျှော်စီးခီးစိတ်တွေကတော့တစ်နှစ်ထက်တစ်နှစ်ပိုပြီးတော့တက်လာနေပါတယ်။ဒါပေမဲ့နှင်းလျှော်စီးခီးထွက်သူတွေစံချိန်တင်များလာတယ်လို့ Austria နှင်းလျှော်စီးလုပ်ငန်းတွေကပြောပါတယ်။ဘာကြောင့်လဲဆိုတာကိုတော့မဆုမြတ်မွန်တဲ့အတူဒီကဘာတလွားခီးသွွားအစီအစဉ်ကနေသွားပြီးတော့နားဆင်ကြည့်ရှုရအောင်ပါခင်ဗျာ
။ဩစတြီးယားနိုင်ငံထဲက Alps တောင်တန်းတွေရှိတဲ့ရှီယာမာဒီနှင်းလျှော်စီးဒေသဟာဥရောပကနာမည်ကျော်နှင်းလျှော်စီးအပန်းဖြေနေရာကြီးတစ်ခုဖြစ်ပါတယ်။အနောက်အလယ်ပိုင်း Salzburg မြို့ကနေစတူရီယာမြို့အထိဒေသ5ခုကနှင်းလျှော်စီးအပန်းဖြေနေရာ25ခုကိုချိတ်ဆက်ထားတဲ့နှင်းလျှော်စီးအပန်းဖြေကွန်ရက်ကြီးလို့လည်းပြောလို့ရပါတယ်။လှပတဲ့ Austrian Alps တောင်တန်းကြီးတွေပေါ်မှာနှင်းလျှော်စီးအပန်းဖြေခီးထွက်ရှင်သူတွေကြားရေပန်းစားတဲ့ရှီအာမာဒီကိုအခုဆိုရင်ဥရောပကလည်းမဟုတ်ဘဲအာရှကပါလာပြီးတော့အပန်းဖြေခီးထွက်သူတွေတစ်နှစ်တစ်နှစ်မနည်းလှပါဘူး။အခုနှစ်ပိုင်းတွေအတွင်းနှင်းလျှော်စီးအပန်းဖြေခီးထွက်သူတွေများလာတယ်လို့ခရီးစဉ်ကုန်ကျစရိတ်တွေကလည်းများလာတယ်လို့နှစ်စဉ်နှင်းလျှော်စီးခရီး ski trip ထွက်သူတွေကပြောနေပါတယ
် zur sport also eine woche ski laufen ist
ski sida ကိုဇင်ခံအပန်းဖြေအားကစားနည်းတစ်ခုလို့တောင်ပြောလို့ရနေပါပြီ ski ခရီးတစ်ပတ်စာကုန်ကျစရိတ်ကနွေရာသီခရီးထွက်ရင်10ရက်စာလောက်လည်ပတ်တာနဲ့ညီပါတယ
် ski trip နှင်းလျှော်စီးခရီးနဲ့တခြားခရီးတွေမတူတဲ့အဓိကအချက်ကအဝတ်အစားဖြစ်ပါတယ်အေးရန်ခံနိုင်ဖို့နှင်းလျှော်စီးဖို့အစသဖြင့်နှင်းတောင်တွေပေါ်မှာဝတ်ဆင်နိုင်ဖို့တည်တံ့လှုပ်ထားတဲ့ဝတ်ဆုံတွေကိုဝတ်ဆင်ကြရပါတယ်။အောက်ထုတ်ကနေဖက်နဲ့အထိဝတ်ဆုံဘိုးကလည်းမနည်းလှပါဘူး။နှင်းလျှော်စီးဝတ်ဆုံတွေထုတ်လို့ရောက်ချတဲ့ Atomic Company ဆိုရင်2022ခုနှစ်ကစံချိန်တင်ဒေါ်လာ303တန်းဘိုးရောင်းချခဲ့ရတယ်လို့ AFP သတင်းကပြောပါတယ်။နှင်းလျှော်စီးအပန်းဖြေနေရာတွေမှာတောင်အောက်ကနေတောင်ပေါ်တက်တဲ့ဓာတ်ကြိုးကားကိုဆောင်တွင်နှင်းလျှော်စီးရာသီစီးနိုင်ဖို့အတွက်လူကြီးလက်မှတ်တစ်စောင်ကိုဒေါ်လာ800ကျော်ပေးရမှာဖြစ်ပါတယ်။အခုလိုနှင်းလျှော်စီးစရိတ်ကြီးပေမဲ့လည်းနှင်းလျှော်စီးရတာဝါသနာပါသူတွေကတော့အပန်းဖြေ ski trip တွေထွက်နေကြပါတယ်
။ Ja, das sind wir schon gewohnt.
Ski 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 ထွက်တိုင်းဈေးတွေပိုပိုကြီးသွားတာကျမတို့ကျင်သားတော်ရနေပါပြီ။ဒါပေမဲ့ကျမတို့ကစကီးစီးရတာကြိုက်တော့ကိုကိုကိုပြန်ပြုစုတယ်လို့ပဲသဘောထားပြီးစီးပစ်နေတာပါ။ဈေးတွေကတော့တစ်နှစ်ထက်တစ်နှစ်ပိုကြီးလာပါတယ်
။တောင်ပေါ်ကနေနှင်းလျှော်စီးနိုင်အောင်လို့နှင်းတောင်တွေပေါ်တက်တဲ့ဓာတ်ကြိုးကားကအခုဆောင်းတွင်နှင်းလျှော်စီးရသည်မှာ 8.5 ရာခိုင်နှုန်းတက်သွားပါတယ်။ရှီယာမာဒီနှင်းလျှော်စီးဒေသတာဝန်ရှိသူကတော့ဒီလုပ်ငန်းတစ်ခုရဲ့တည်တံ့ဈေးတက်သွားတာမဟုတ်ပါဘူးလို့ဆိုပါတယ်
။ Wir haben in Ski Amade dies in etwa im Bereich
ဒီမှာတော့ဈေးတွေကိုငွေကြေးဖောင်းပွမှုနှုန်းနဲ့လိုက်ပြီးတော့ညှိယူပါတယ်။စကီးစီးတဲ့နေရာမှာဝင်ခွင့်လက်မှတ်ဈေးက2022စကီးစီးရာသီကဈေးထက်2023ခုနှစ်မှာ 7.5 ရာခိုင်နှုန်းတက်သွားပါတယ်။အထွေထွေကုန်ဈေးနှုန်းဝန်ထမ်းလစာဈေးနှုန်းတွေနဲ့အတူတက်သွားတယ်လို့အကြံပြင်ပြောလို့ရပါတယ်။တခြားဈေးတွေလည်းအလုံးတက်နေတာဆိုတော့စကီးစီးရတဲ့ဈေးကအတန်တဆကြီးတက်သွားတာမျိုးတော့မဟုတ်ပါဘူး
။နှင်းလျှော်စီးအပန်းဖြေလုပ်ငန်းကြီးမှာဈေးတွေကြီးကုန်ပေမဲ့ကိုဗစ်လွန်ကာလ နှိမ့်လျှော်စီခရီးထွက်သူအရေအတွက်ကလုပ်ငန်းတွေအတွက်အားရစရာဖြစ်တယ်လို့ပြောကြပါတယ်
Gehetzt. Wir sehen also jetzt schon, dass wir, was die Saisonkarten anbelangt,
bigere Sauyadi Tag, aku Sauyadi ma ski si ya di lamat dui ga pu bi lo yang wa ba le. Minit dong ga ski ya di lamat dui san chain tin yang yang ga ya da ba. Da chaung ski si khi thwat pu twa booking lou ja de nong ga taik ko a ya sia ya kaung ne lo pyo nai ma le. Minit the ga covid ma phit khin a chi ni myu ae de a yee twa mya ga da mo lo. Di ni ya di ma le a nei song do minit ka the ma mya yin naw ma ma nei de a yee twa phit me lo khan man tha ba le.
နှင်းတောင်တွေပေါ်နှင်းချောစီးတဲ့စရိတ်ကကဘာကြီးပူနွေးလာမှုကြောင့်ပိုလို့ရောင်ဈေးကြီးလာနိုင်ပါတယ်။တဘာဝနှင်းတွေအလုံးအလောက်မကြတော့လို့နှင်းတူတွေဖန်တီးရတဲ့ကုန်ကျစရိတ်တွေပိုလာနိုင်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားကြပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲပြီးနှင်းတောင်တွေမရှိတော့ရင်ဆိုတဲ့စိုးရိမ်စိတ်နဲ့နှင်းချောစီးခရီး ski trip တွေသွားနေကြတာဖြစ်တယ်လို့ပညာရှင်တချို့ကမြင်ပါတယ်။နှင်းတောင်တန်းကြီးတွေပေါ်မှာတဘာဝနှင်းတွေမကျော့ရင်ဆိုတဲ့စိုးရိမ်စိတ်နဲ့နှင်းချောစီးခီးထွက်သူတွေပြန်များလာတာဖြစ်နိုင်တယ်လို့ပြောပါရယ်နှင်းချောစီးခီးထွက်ကြသူအများစုကကုန်ကျစရိတ်ကိုတိတ်ကောင်းတဲ့ထဲ့ပုံမရဘဲဝစ်ဆုံတွေကအစတန်ဖိုးကြီးတဲ့စိတ်အချရဆုံးဝစ်ဆုံမျိုးကိုဝယ်ယူဝစ်ဆင်ကြတယ်လို့ Atomic Company CEO ကပြောပါရယ
် you know there's a bit of a, like a comeback in skiing like it's a cool lifestyle we had
ski 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 ပြန်ခေစားလာနေပါတယ်အားကျစရာနေထိုင်မှုပုံစံတစ်ခုလိုပြန်ဖြစ်လာပါတယ်လုံးခဲ့တဲ့7နှစ်12နှစ်15နှစ်လောက်တုန်းကတော့စကီးစီးတာခင်မမိဘူးလို့မြင်ခဲ့ကြတာပါအခုတော့ခင်ပြီးရဲစီးကျင်စရာကောင်းတယ်ဆိုတဲ့အမြင်တွေပြန်ဖြစ်လာကြပါတယ်လူတွေကနှင်းတောင်တွေပေါ်သွားကျင်ကြတယ်နှင်းတွေကိုထိတွေ့ခန်းစားလာကြပါတယ်စိတ်လှုပ်ရှားစရာကောင်းတယ်လို့မြင်လာကြတာဖြစ်ပါတယ
် Manover ဆိုတဲ့ဈေးကွက်လေးလာရေးလုပ်ငန်းက Austria, Germany နဲ့ Switzerland နိုင်ငံတွေကလူ3000ကိုစစ်တမ်းကောက်တာမှခရီးစရိတ်နဲ့နှင်းတွေအလုံးအလောက်မရှိတာကနှင်းချောစီးခရီးထွက်မထွက်အဓိကဆုံးဖြတ်တဲ့အချက်တွေဖြစ်တယ်လို့ပြောကြပါဗျ။ကမ္ဘာထိပ်တန်းနှင်းချောစီးအပန်းဖြေနေရာထပ်ဝက်လောက်ကဥရောပမှာရှိတာပါ။အဲ့ဒီလုပ်ငန်းစုစုပေါင်းရဲ့တစ်နှစ်ဝင်ငွေကဒေါ်လာဘီလီယံ30လောက်ရှိပြီးဒေသခံစီးပွားရေးတွေရေရှည်တည်တံ့ဖို့အတွက်အဓိကဝင်ငွေရှာပေးနေကြတာဖြစ်ပါတယ်။နောက်အနှစ်20 30လောက်အထိအခြေအနေကောင်းနေလိမ့်အောင်ပဲလို့ဥရောပနှင်းချောစီးလုပ်ငန်းတွေကမျှော်လင့်ထားကြပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ
လက်ရှိဈေးကြီးလာနေပြီနောက်ပိုင်းမှာလည်းဒီကဘာကြီးပုံနေမှုကြောင့်နှင်းပါရှာလာပြီးပိုဈေးကြီးလာနိုင်တဲ့နှင်းလျှော့ဈေးခီးစဉ်ကြောင့်မဆုမြတ်မွန်ကဘာတလွားခီးသွားအစီအစဉ်ကိုခေါ်ပြီးတော့တင်ပြမိတ်ဆက်ပေးကြတာပါအခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO American အသံရဲ့ Match လ9ရဲ့အင်္ဂါညအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရထိတဲ့ရသတင်းအချင်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါအောင်ခင်ဗျာ
ဣသရီနဲ့ဟာမစ်စ်သွေးကြွတွေကြားအပြစ်ခက်ရစေးတဲ့သဘောတူညီမှုရဖို့အမေရိကန်ကတွန်းအားပေးနေတဲ့တစ်ချိန်ထဲမှာဂါဇာဒေသမှာဆေးဝါးကုသရေးနဲ့အကူအညီတွေပေးနိုင်မှုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့တခြားအကူအညီပေးအဖွဲ့တွေကအပြင်းအထန်ကြိုးပမ်းနေကြပါတယ်။ဂါဇာမြောက်ပိုင်းတန်းနဲ့ချီတဲ့ပါလက်စတိုင်းတွေအတိဒုက္ခရောက်နေတဲ့နေရာတွေမှာလေကြောင်းကနေဆေးဝါးနဲ့စားနပ်ရိက္ခာအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဂျော်ဒန်လေတန်းနဲ့အတူပြီးခဲ့တဲ့ရက်ပိုင်းကချပေးခဲ့ပါတယ်။အမေရိကန်ဒုသမ္မတကမလာဟဲရစ်ကတော့အစ္စရေးစစ်ဘက်ဆိုင်ရာအစိုးရအဖွဲ့ဝင်တဦးဖြစ်တဲ့ဘန်နီဂတ်စ်နဲ့အတူမနေ့ကအင်ဖြူရောမှာတွေ့ဆုံခဲ့ချိန်မှာအစ္စရေးနိုင်ငံလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကမရင်းမရိုင်းထောက်ခံသွားမယ်အကြောင်းပြောဆိုခဲ့ပါတယ်။လာအိုနိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကာကွယ်ရေးဝန်ကြီးအစည်းအဝေးကိုမြန်မာနိုင်ငံကကိုယ်စားလှယ်တက်ရောက်နေပါတယ်။လွန်ပရာဗန်မြို့မှာဒီဘက်တနင်္လာနေ့ကဗုဒ္ဓဟူးနေ့ထိကျင်းပနေတဲ့အစည်းအဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဌာနနိုင်ငံတကာရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ဝင်းတက်ရောက်နေတာပါ။အာဆီယံအလှကြဥက္ကဋ္ဌအဖြစ်လာအိုနိုင်ငံကတာဝန်ယူခဲ့ပြီးတဲ့နောက်စစ်ကောင်စီကအစည်းအဝေးတွေကိုကိုယ်စားလှယ်ဆေးလွှတ်တာဟာဒါပါနဲ့ဆိုရင်ဒုတိယအကြိမ်လည်းဖြစ်ပါတယ်။လွန်ပရာဗန်မြို့မှာပဲဇန်နဝါရီလနှောင်းပိုင်းကကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုတော့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဒေါ်မာလာတန်းထိုက်ကတက်ရောက်ခဲ့တာပါ။တင်လာနေကစတင်လိုက်တဲ့တောင်ကိုရီးယားအမေရိကန်ပူးတွဲစီးရေးလေ့ကျင့်မှုတွေဟာနိုင်ငံကိုကြွကြော်ဖို့ကြံစီမှုဖြစ်တယ်လို့မြောက်ကိုရီးယားကဆွဆွဲပြောဆိုလိုက်ပြီးတော့တုံ့ပြန်ဆောင်ရွက်သွားမယ်လို့ပြောပါတယ်။ကွန်ပျူတာအသုံးပြုလေ့ကျင့်မှုတွေနဲ့မြေပြင်လက်တွေ့လေ့ကျင့်မှုတွေပါတဲ့အမေရိကန်နဲ့တောင်ကိုရီးယားရဲ့နှစ်စဉ်နှွေဦးကာလ Freedom Shield ပူးတွဲစီးရေးလေ့ကျင့်မှုတွေကို match လ၄ရက်နေ့ကနေ၁၄ရက်နေ့ထိ၁၇ရက်ကြာပြုလုပ်ခဲ့တာပါ။ပူးတွဲစီးရေးလေ့ကျင့်မှုတွေစတင်လိုက်ပြီးနောက်တစ်ရက်မှာပဲမြောက်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကအခုလိုကြေညာချက်ထွက်လာတာဖြစ်ပါတယ်ရှင်။
ကျေးဇူးပါမက်ခင်လေးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့အင်္ဂါညအစီအစဉ်တွေကတော့ဒီမှာပဲပြီးသွားပါပြီဒီညထုတ်လွှင့်မှုကမဆုမမဆက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့က Cornelius Tanner နဲ့ Helen Cordiano ဖြစ်ပါတယ်ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမမVOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လို့ရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနံ့နဲ့ညဖြစ်ကြပါစေခင်ဗျာ။